Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2022ခုနှစ်ဩဂတ်လ24ရက်အင်္ဂါနေ့ညအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီရှင်View American တန်ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်သံထဲမှာထုတ်လွှင့်ပေးနေပါတယ်။ဒိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တဲ့အပြင် View မြန်မာဝိုင်း website နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီမိုကရေစီပြန်လည်တည်ဆောက်ရေးကြိုးစားနေတဲ့မြန်မာလူထုကိုအမေရိကန်ကအခိုင်အမာဆက်ပြီးထောက်ခံသွားမယ်လို့သုတမရကမလာဟဲရစ်ကစင်ကာပူခီးစဉ်အတွင်းဒီကနေ့ပြောခဲ့ပါတယ်။စစ်ကောင်းဆောင်ဦးတန်းရွှေနဲ့ဇနီးတော်ကြိုင်ကြိုင်တို့ကိုဗစ် -19 ရောဂါပြောင်းကင်းပြီးစေယုံကဆင်းသွားပြီလို့စေယုံတာဝန်ရှိသူကိုကိုကားပြီး AP သတင်းမှရေးထားပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်ရည်အတွင်းကိုဗစ် -19 ရောဂါကူးစက်သူ2506ယောက်ရှိပြီးသေဆုံးသူ129ယောက်ရှိခဲ့လို့စစ်ကောင်းစီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီသတင်းတွေအပါအဝင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကျွန်တော်ကြော်ကြော်သိပ်ပြောပြပါမယ်။
ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပြင်သတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးမှာပါ။ဧရာဝတီတိုင်းပသိမ်မြို့မှာဒီကနေ့မနက်အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်
။အဲနဲ့ဒီစောင့်လုပ်ရေးဝန်ကြီးဌာနနဲ့ခြားရတာသူတို့စစ်ကောင်စီတပ်တွေအဆောင်ထားတဲ့နေရာရှိရမှာအဲနာမှာကွဲတယ်လို့ပြောရတာ။ခဏခဏကွဲလို့ဆိုတော့လေအပြင်လူတွေတိတ်မရှိဘူး။လေးရောက်တော့ဖြစ်ခဲ့လို့ပြောရ
တာ။အနာသိမ်းမှုနောက်ပိုင်းအခုလိုမကြာခဏကြားလာနေရတဲ့ပောက်ကွဲမှုတွေနဲ့ဖမ်းဆီးနှိမ်နှင်းမှုသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။နောက်ကချင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အခြေအနေမိုးကုန်းမြို့အနောက်ပိုင်းမှာတောင်ကဘာပြူစားလို့လူ11ယောက်သေဆုံးခဲ့တဲ့အကြောင်းနဲ့မဲဆောက်မြို့ကဒေါက်တာစင်တီယာမောင်ရဲ့မဲတော်ဆီကန်းကိုကိုဗစ်လူနာကူးဆီကန်းအဖြစ်နဲ့ဘယ်လိုပြောင်းလဲကုသပေးနေတယ်လဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှနားဆင်ရပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့လူထုကိုအမေရိကန်ကအခိုင်အမာထောက်ခံနေပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့ပြောပါတယ်
။ The United States remains deeply alarmed by the military coup in Burma.We condemn the campaign.
မြန်မာနိုင်ငံမှာဆီယနာသိမ်းမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ဆဲရှိပါတယ်။အကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လုပ်ရက်ကိုကျမတို့ပြစ်တင်ရှုတ်ချပါတယ်။သူတို့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့ကျမတို့တန်တိထံချထားပါတယ်။အင်ဒိုပစိဖိတ်ဒေသတစ်လျှောက်ကနိုင်ငံတွေအနေနဲ့လည်းဒီကြိုးပမ်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုပဲမျှော်လင့်ပါတယ်ဆိုပြီးဒီကနေ့စင်ကာပူမှာပြောတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းထဲမှာဒုသမ္မတဟဲရစ်ကထည့်ပြောသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတော့ကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တယ်လို့လည်းဒုသမ္မတဟဲရစ်ကတင်းလာနေမှာပြောခဲ့ပါသေးတယ်။အရှေ့တောင်အာရှဒေသခီးစဉ်အဖြစ်စင်ကာပူမှာရောက်ခဲ့ချိန်တွင်တောင်ကျိုးပင်လယ်ရေပြင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့အတူမြန်မာအရေးကိုလည်းဒုသမ္မတဟဲရစ်ကထည့်သွင်းပြောဆိုခဲ့တာပါ။တောင်ကျိုးပင်လယ်ထဲမှာတရုတ်တို့ရဲ့လုပ်ရက်တွေဟာချင်းချောက်အနိုင်ကျင့်ဖိအားပေးတဲ့အဆင့်ရောက်နေပြီးဒီနိုင်ငံရဲ့လုံဆောင်ချက်တွေကိုစန့်ကျင်နေကြတဲ့ဒေသတွင်းကမဟာမိတ်တွေကိုအမေရိကန်ကအခိုင်အမာထောက်ခံသွားမယ်ဆိုတာကိုလည်းဒုသမ္မတဟဲရစ်ကပြောခဲ့ပါတယ်။ဒုသမ္မတကမလာဟဲရစ်ဟာဒီကနေ့မှစင်ကာပူကနေဗီယက်နမ်နိုင်ငံကိုခီးဆက်သွားပြီးဖြစ်ပါတယ်
။ COVID-19 ရောဂါနဲ့ဆေးရုံသက်ကုသခံရတဲ့ဆစ်အာနာရှင်ဟောင်းအငိမ့်စားပေါ်ချုံမှုကြီးတန်းရွှေနဲ့ဇနီးတို့တက်တာပျောက်ကင်းပြီးတော့ဆေးရုံကဆင်းသွားကြပြီလို့ဆေးရုံတာဝန်ရှိသူတို့ကပြောပါတယ်။အသက်88နှစ်အရွယ်ဦးတန်းရွှေနဲ့ဇနီးတော်ကြကြိုင်တို့ကိုနေပြည်တော်ကတိုက်ချောင်းစစ်ဆေးရုံကနေတောက်ကြားနဲ့ကဆင်းခွင့်ပြုလိုက်တာလို့လည်းနာမည်မဖော်လို့တဲ့အဲ့ဒီအရာရှိကပြောကြောင်း AB သတင်းတရားမှဖော်ပြထားပါတယ်။ COVID ကိုခံရပြီးတော့ဦးတန်းရွှေကိုဒီလအစောပိုင်းမှာအရင်ဆေးရုံတင်လိုက်ပြီးမကြခင်မှာပဲဇနီးဖြစ်သူတော်ကြကြိုင်လည်းဆေးရုံတက်ကုသခံခဲ့ရတာလို့လည်းပြောပါတယ်။သူတို့နှစ်ယောက်စလုံးကိုလုံခြုံရေးတွေတင်ကြထားတဲ့ VIP လူနာဆောင်မှာထားပြီးတော့ကုသပေးခဲ့တာလို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတရားဝင်မှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူး။မျိုးဗီဇဆင်ကယ်ပြောင်းလဲလာတဲ့ Delta COVID ပိုးကြောင့်မြန်မာနိုင်ငံမှာပိုကူးဆက်မှုတွေဆိုးဝါးလာနေချိန်မှာကြိုတင်ကာကွယ်တဲ့အနေနဲ့ဆေးရုံတက်ခဲ့ကြတာလို့ပြည်တွင်းကတီးခြားလွတ်လပ်တဲ့သတင်းဌာနတွေကတော့ပြောပါတယ်။ဒါပေမဲ့လေဦးတန်းရွှေနဲ့သူတို့ဇနီးနှစ်ယောက်စလုံးကိုကိုဗစ်ပိုးကူးခံထားတာကိုစစ်ဆေးတွေ့ရှိခဲ့ပေမဲ့လို့အောက်ဆီဂျင်ပေးရလောက်အောင်ရောဂါလက္ခဏာမပြင်းထန်ဘူးလို့နာမည်မဖော်လို့တဲ့အဲ့ဒီဆေးရုံတာဝန်ရှိသူကပဲအတည်ပြုပြောဆိုထားတာဖြစ်ပါရဲ့ရှင်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါအတွက်တခွဲနမူနာပေါင်း 11,940 ကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးဆက်သူ 2,506 ယောက်တွေ့ခဲ့ပြီး တည်ဆုံးသူက129ရောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂါကူးစက်မှုကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးကချင်ပြည်နယ်ကမိုးညင်းနဲ့ဝိုင်မော်မြို့နယ်တွေ၊ကယားပြည်နယ်ကလွိုင်ကော်မြို့နယ်၊စကိုင်းတိုင်းကကျွန်းလာမြို့နယ်နဲ့မွန်ပြည်နယ်ကချောင်းစုံမြို့နယ်တွေမှာ State at Home မလူအဖက်အပြစ်မထွက်ရညွှန်ကြားချက်မနေ့ပြမနေ့၄နာရီကစပြီးအသက်ဝင်မယ်လို့ဒီကနေ့ည7နာရီတိုင်းမှာကြေညာသွားပါတယ်။ဒါကြောင့်အခုဆိုရင်နိုင်ငံတော်မှာ State at Home ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း119မြို့နယ်ထိရှိသွားပါပြီ။ကိုဗစ်တရားလိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကကာကွယ်ဆေးထုတ်အစီအစဉ်တွေစပြီးလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲတချို့လူမှုအဖွဲ့အစည်းတွေကလည်းကာကွယ်ဆေးထုတ်လုပ်ငန်းတွေမှာတက်နိုင်တယ်လို့ပါဝင်ကူညီလာကြပါတယ်။ဒီလိုမြန်မာကုန်သည်ကြီးများအသင်းနဲ့တခြားလူမှုအသင်းအဖွဲ့တွေပူးပေါင်းပြီးဒီလိုနိုင်ငံကနေကာကွယ်ဆေးအလုံးကြီး9သိန်းဝယ်ယူပြီးတော့အခပေးကာကွယ်ဆေးထုတ်အစီအစဉ်တွေကိုလှုပ်ဆောင်နေကြတာပါ။မြန်မာနိုင်ငံကာယောဂါတက်ဖြည့်ရေးကူညီလှုပ်ဆောင်တဲ့အနေနဲ့အခုလိုမျိုးကာကွယ်ဆေးထုတ်အစီအစဉ်တွေမှာပူးပေါင်းပါဝင်ရတာဖြစ်တယ်လို့လည်းရုပ်မြမာကုန်သည်ကြီးများအသင်းဥက္ကဋ္ဌကပြောပါရယ
် COVID-19 ကာယောဂါကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့မှာကန့်သတ်ချက်တွေတင်းကျပ်စွာချမှတ်ထားပါရယ်အရှေ့တောင်အာရှအခီးစဉ်နဲ့အမေရိကန်သုတမရကမလာဟယ်ရစ်ရောက်မလာခင်တည်းအလို့တင်းနှင်းလာနေမှာပဲကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုအခုလိုချမှတ်လိုက်တာပါပုတ်ကူးဆက်ပြန့်နှံ့နိုင်ခြင်းများတဲ့မြို့နယ်တွေမှာသတင်းနှပတ်ကြားအပြင်းမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးအဲ့ဒီမှာရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကကင်းလက်ဆောင်ကျက်နေတာပါအစားအစာနဲ့မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေကိုအိမ်တိုင်းရရောက်လိုက်ပို့ပေးမယ်လို့မြို့တော်တာဝန်ရှိသူတွေကကြေညာပါတယ်ဧပြီလကုန်လောက်ကဆက်လို့ဗီယက်နမ်နိုင်ငံမှာပုတ်ကူးခွင့်ရသူ 24,000 ထိရောက်လာပြီးတော့အများစုကဟိုချီမင်းနဲ့အနီးကဘင်ဒွန်မြို့ကဖြစ်ပါတယ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ရွေးချယ်တဲ့ဟနွိုင်းမြို့မှာသူသမရဟယ်ရစ်အလက်ပတ်ရောက်နေတဲ့နေရက်တာကာလအတွင်းမှာလည်းတမျိုးလုံးကိုလောက်ချထားတာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190kilohertz 1905ကနေပြောထုတ်လွှင့်ပေးနေပါလေရှင
်ဒီဝီကနေအင်ကညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့လူအခွင့်အရေးနဲ့လွန်ခဲ့တဲ့20အတွင်းရထားတဲ့ဖြစ်ထွန်းတိုးတက်မှုတွေကိုထိန်းသိမ်းကာကွယ်ဖို့လူသားစာနာမှုနဲ့တန်တမာရေးဆိုင်ရာနည်းလမ်းမှန်သမျှကိုအသုံးပြုသွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောပါတယ်ဒါလီဘန်တွေအပေါ်သူတို့ရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးဆုံးဖြတ်သွားမယ်လို့လည်းဆိုပါတယ်ဩစတြေးလျနိုင်ငံကပြီးခဲ့တဲ့ဗိုလ်ထူးနေ့ကလေးကဆိုရင်အာဖဂန်နစ္စတန်ကနေလူပေါင်း1600ကျော်ကိုကယ်ထုတ်ခဲ့ပြီလို့ပြောပါရယ်အမေရိကန်နေနဲ့ရွှေပြောင်းကယ်ဆယ်ရေးဆိုင်ရာလှုပ်ဆောင်ချက်အပေါ်အတိအကျဥတီချက်ထားလှုပ်ဆောင်နေတယ်လို့ဒုတိယသမ္မတကမလာဟယ်ရစ်ကပြောပါရယ်တိတ်ကိုခက်ခဲပြီးအန်ဒရီယကြီးလာတဲ့အခြေအနေအောက်မှာလေရင်တွေနဲ့ကယ်ထုတ်နေတဲ့ဒီတမိုင်းဝင်လှုပ်ဆောင်ချက်ကိုလက်တွေ့အကောင်အထည်ဖော်နေကြတဲ့စစ်ဘက်နဲ့တန်ယုံဝန်ထမ်းတွေကိုဒုသမ္မတဟယ်ရစ်ကဒီကနေ့ကျေးဇူးတင်စကားဆိုခဲ့ပါရယ်အာဖဂန်နစ္စတန်ကနေအမေရိကန်အပိတိုင်ထွက်ခွာရေးသမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့နောက်ဆုံးရဲ့ဩဂုတ်လ30ရက်မှာအပိတပ်ဖို့အပူတပြင်းလှုပ်ဆောင်နေကြတာနဲ့အမျှနိုင်ငံရေးနဲ့ဒုံညုံရေးဆိုင်ရာလမ်းကြောင်းတွေကနေတဆင့်တာလီဘန်တွေနဲ့နှီးစဉ်ဆက်သွယ်မှုရှိနေတယ်လို့သမ္မတအင်ဖြူတော်ကတနင်္လာနေ့မှာပြောပါရယ်ဩဂုတ်လ30ရက်နေ့ဟာအပိတပ်ရမယ့်နေ့ဖြစ်ပြီးရက်ထက်တိုးတယ်ဆိုရင်သိမ်းပိုက်မှုကိုတိုးချဲ့တဲ့သဘောပဲလို့တာလီဘန်ပြောခွင့်ရဆူဟေးရှာဟင်းကဒီတိန် Sky News သတင်းဌာနနဲ့တွေ့ဆုံမိန့်နိုင်ငံတို့မှပြောထားပါဗျ။အ
ာဖဂန်နစ္စတန်နိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်မှုထိပ်သီးအင်အားကြီး9နိုင်ငံ G7 ကကောင်ဆောင်တွေဒီကနေ့ online ကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ကယ်ဆယ်ရေးလုပ်ငန်းတွေကိုဩဂုတ်လ31ရက်နေ့နောက်ဆုံးထားလှုပ်ကိုင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပေမဲ့လို့အဲ့ဒီနောက်ပိုင်းအမေရိကန်တပ်ဖွဲ့ဝင်တွေဆက်ထားဖို့လဲ G7 ကောင်ဆောင်အတော်များများကတိုက်တွန်းနေတာပါ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့မဟာမိတ်နိုင်ငံတွေအနေနဲ့အာဖဂန်ပြည်သူတွေနဲ့အတူယက်တည်ဖို့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုထပ်ပြီးတော့ပေးအပ်ဖို့တိုက်တွန်းသွားမယ်လို့အစီအဝေးမတိုင်ခင်သတင်းထောက်တွေကိုပြောဆိုသွားပါတယ်။သမ္မတအင်ဂျီရောကတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်လူပေါင်း 21,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့အင်ဂါနေ့အစောပိုင်းမှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းအာဖဂန်ကထွက်ဖို့စောင့်နေတဲ့လူထောင်ချီရှိနေပါသေးတယ်။သမ္မတဘိုင်ဒန်သတ်မှတ်ထားတဲ့ကယ်ဆယ်ရေးလုပ်ငန်းနောက်ဆုံးရောက်ဖို့တပတ်လောက်တာလိုတော့တဲ့အချိန်မှာတော့ကယ်ဆယ်ရေးလေယာဉ်တစ်စီးစီးပေါ်တက်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့အနောက်နိုင်ငံသားတွေနဲ့ င်အာဖဂန်ပြည်သူတွေလည်းဟာမစ်ဂါဇိုင်းနိုင်ငံတကာလက်ရှိထဲကဝင်ဖို့အုံလိုက်ကျင်းလိုက်ဆောင်နေကြတာပါ။တာလီဘန်ပြောခွင့်ရသူဆူဟေးလ်ရှဟင်ကလည်းသမ္မတဘိုင်ဒန်ပြောထားသလိုမျိုးဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးတော့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာပေးရမှာဖြစ်ပြီးတော့နောက်ထပ်တက်တန်တိုးမပေးနိုင်ဘူးလို့ဗြိတိန်အခြေစိုက် Sky ရုပ်သံနဲ့တွေ့ဆုံဆွေးနွေးခါမှာတင်းလာနေကပဲပြောဆိုထားတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနျူကလ িয়ার ကြီးဘယ်လိုအခြေအနေတွေပဲရှိရှိလူသားဆန္ဒမှုအကူအညီပေးရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံတယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားနိုင်ငံလေးရကြာခီးစဉ်အဆုံးသတ်နေ့မှာမြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ဆွန်ကင်းကအဲ့ဒီလိုပြောခဲ့တာဖြစ်ပြီးမြောက်ကိုရီးယားကောင်ဆောင်တွေနဲ့ဘယ်နေရာဘယ်အချိန်မှမဆိုတွေ့ဆုံဖို့သူ့အနေနဲ့အစဉ်သင်းရှိတယ်ဆိုတာကိုလည်းအဲ့ဒီခီးစဉ်အတွင်းထပ်ပြောခဲ့ပါသေးတယ်။တောင်နယ်မြောက်ကိုရီးယားနိုင်ငံအကြားလူသားဆန္ဒမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီမံကိန်းတွေကိုအမေရိကန်ကထောက်ခံတယ်လို့ယုံကြည်မှုတည်ဆောက်ရေးအတိအပယ်ပြည့်ဝတဲ့အကောင့်တွေပေါ်လှုပ်ဆောင်ချက်တွေကိုရှာဖွေဖို့လမ်းဖွင့်ထားတယ်လို့တောင်ကိုရီးယားအခြေစိုက်ဟန်ကျိုရီသတင်းစာမှာပါတဲ့သဘောထားအမြင်ဆောင်းပါးထဲမှာမစ္စတာကင်ကရေးခဲ့ပါသေးတယ်။အမေရိကန်ကထည့်သွင်းစဉ်းစားတဲ့အထက်မှာလူသားစာနာမှုဆိုင်ရာဘယ်လိုအကူအညီမျိုးပါတယ်ဆိုတာကိုတော့မစ္စတာကင်ကအတိအကျပြောမထားပါဘူး။ဒါပေမဲ့လည်းဂျမ်းမာရေးဆောင်ရှောက်မှုကာယောဂါဆိုင်ရာတီချာခွဲထားရေးလှုပ်ဆောင်ချက်တွေတောက်ရည်တန့်တန်ရှင်းရေးဆိုင်ရာတို့နဲ့ဆက်ဆက်တဲ့ကိစ္စရပ်တွေကိုသူတို့နှုတ်ဆွနေကြကြတယ်လို့ကိုရီးယားကျွန်းဆွေငင်းချမ်းရင်းနဲ့လုံညုံရေးဆိုင်ရာတောင်ကိုရီးယားအထုကိုယ်စားလှယ်နိုကျူတုတ်ကတင်းလာနေမှာပြောခဲ့ပါတယ
်ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးအပြည့်ထိုးထားပြီးသူတွေအနေနဲ့နောက်ထပ်အားဖြင့်ကကွယ်ဆေးလုံး booster dose ထပ်မထိုးခင်အနည်းဆုံး၂လလောက်တော့စောင့်မေ့ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးသိပ်မထိုးရသေးတဲ့နိုင်ငံတွေဆေးပိုရအောင်ရည်ရွယ်ချက်နဲ့ဟန်ဂေရီနိုင်ငံမြို့တော်ဘူဒါပက်စ်ကိုရောက်နေတဲ့ WHO အကြီးအကဲကအဲ့ဒီလိုတိုက်တွန်းပြောဆိုလိုက်တာပါလူ့ရဲ့အနေအချင်းလောက်သာဆေးထိုးပေးရသေးတဲ့နိုင်ငံတွေဆေးပိုရအောင်အရင်ဦးစားပေးတင်တယ်လို့လည်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်လက်ရှိချိန်ထိကာကွယ်ဆေး 4.8 ဘီလီယံအထိဖြန့်ဖြူးပေးခဲ့တဲ့အထက်မှာ85ရာခိုင်နှုန်းကို10နိုင်ငံကသာဝယ်ယူထားတာဖြစ်တယ်လို့အာဖရိကဖက်မှာတော့ကာကွယ်ဆေးထိုးပြီးသူဦးရေကနေ့ရခိုင်နှုန်းအောက်ပဲရှိနေတာလက်ခံနိုင်စရာမရှိဘူးလို့လဲမစ္စတာဂေဘရီယက်စ်ကပြောပါတယ်ဘူစတာဒိုးစ်ထိုးဖို့ပြောဆိုနေကြတဲ့နိုင်ငံတွေတိုးလာနေတဲ့အထက်မှာဟန်ဂေရီနိုင်ငံကတော့ဥရောပသမ္မတထဲကပထမဆုံးနိုင်ငံလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးနိုင်ငံတို့မှာတော့ပြည်သူတွေကိုအားဖြည့်စီလုံးတွေစထိုးပေးနေတာလည်းရှိသလိုမကြာခင်ထိုးပေးဖို့လည်းပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်
ဩဂတ်စ်လ24ရက်အင်္ဂါနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြင်ညာပေးခဲ့ကြတာပါရှင်။ View American တန်ရဲ့ Radio အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ရုပ်သံတွေပါဖြည့်ဆွဲတင်ဆက်ပေးနေတဲ့ကျမတို့ရဲ့အစီအစဉ်တွေကိုတော့ Facebook စာမျက်နှာနဲ့ YouTube Website တို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းကြည့်ရှုနားဆင်လို့ရပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတက်လက်တင်ပြပေးပါမယ်။ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေနဲ့မိုးကုတ်မှာတောင်ကဘာပြူလို့လူသေးဆုံးမှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့မတင်ပြပေးခင်မှာအခုအရင်ဆုံးပသိမ်နဲ့မန္တလေးဘက်မှာပေါက်ကွဲမှုတချို့ရှိခဲ့တဲ့ဆိုတဲ့သတင်းကိုပြောပြပေးချင်ပါသေးတယ်။ ARD တိုင်းပသိမ်မြို့မှာဒီကနေ့မနက်အစောပိုင်းတုန်းကမြမစီးပွားရေးဘဏ်နဲ့စောက်လုံရင်ဝကြီးဌာနရုံးချမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့လူတချို့အသေးစားဒဏ်ရာရခဲ့တာတွေရှိပါသေးတယ်။မန္တလေးမှာလည်းမင်းညာတို့ကအသေးစားပေါက်ကွဲမှုတစ်ခုရှိခဲ့ပါသေးတယ်။လုံခြုံရေးတပ်တွေဘက်ကလည်းရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဆန္ဒပြသူတွေကလည်းအခြေအနေပေးတယ်လို့ဆက်ပြီးတော့ဆန္ဒပြတာတွေရှိနေပါသေးတယ်။ဒီလိုအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးပါမယ်ရှင်
။ ARD တိုင်းပသိမ်မြို့မှာဒီကနေ့ဩဂုတ်လ24ရက်မနက်အစောပိုင်းတုန်းကရွှေစည်ဒီလမ်းမှာရှိတဲ့မြမစီးပွားရေးဘဏ်နဲ့စောက်လုံရေးဝန်ကြီးဌာနရုံးစစ်ကောင်စီတပ်တွေယာယီကင်းချထားတဲ့နေရာမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပေါက်ကွဲမှုအတွင်းမှာတော့တချို့အသေးစားဒဏ်ရာတွေရသွားတယ်လို့ပသိမ်မြို့ကန်တူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဘဏ်နဲ့ဒီစောက်လုံရေးဝန်ကြီးဌာနနဲ့ခြားရတာသူတို့စစ်ကောင်စီတပ်တွေအဆောက်ချထားတဲ့နေရာရှိရမှာအဲ့နာမှာကွဲတယ်လို့ပြောရခဲ့တယ်။မနက်ခွန်လာကြီးခွဲတော့ဆိုတော့လေအမြလူတွေတိတ်မရှိဘူး။လေးရောက်တော့ထိတယ်လို့ပြောရပါတော့။အသေးစားတိုင်းရောက်တော့ရတော့တယ်ပြောရတာ
။မန္တလေးမြို့မှာလည်းမနေ့ညတော့ကချမ်းအေးသာဆန်မြို့နယ်ထဲမှာပြစ်ခတ်တန်တဲ့အသေးစားပောက်ကွဲတန်တချို့ကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးမြို့မှာစစ်ကောင်စီကိုစန့်ကျင်လှုပ်ရှားနေတဲ့သူတွေကိုရှာဖွေဖမ်းဆီးမှုတွေလည်းဆက်ရှိနေတယ်လို့တပိတ်စီကြောင်တစ်ခုရဲ့ခေါင်းဆောင်တဦးကပြောပြပါတယ်။
ဟုတ်တယ်မတော်ဒီနန်းလေးရဲ့ဒီမျိုးလုံလုံကြီးနေတာကျွန်တော်ထင်တာပေါ့နော်။ ခုလိုလိုဆိုတော့ဒီစစ်ကောင်စီတွေကကျွန်တော်တို့ရကြီးတွေမှာပေါ့နော်ကျွန်တော်ဒီရကြီးခြေလမ်းကြောင်းရကြီးတွေကိုသူတို့ချုပ်ကန်ဖို့ချိုးသွားနေတယ်ပေါ့နော်ဒီရကြီးတွေမှာဒီအုပ်စီးနေတာတော့ကျွန်တော်ဒီမြို့ဝါလှုပ်ရှားတဲ့သူတွေကတော့ဒီကိုဆက်ကျဲတွေရှိလာနိုင်တယ်ပေါ့နော်အဲ့ဒါကြီးကြောင့်မို့လဲဒီကျွန်တော်တို့ကဟိုအမြင်နဲ့ပေါ့နော်ဟိုဒီကြီးကြီးလေးမြင်နေထားနေရပါတယ်ဟုတ်ကဲ့
စကိုင်းတိုင်းထဲမှာတော့ဝက်လက်မြွနယ်တဲကရွာသားကြီးကျေးရမှာနေတဲ့တောင်သူလေသမားတမကဥက္ကဋ္ဌဦးတင်လွင်ကိုစစ်ကောင်စီတပ်တွေကဖမ်းဆီးဖို့သူ့ရဲ့အိမ်မှာလာပြီးတော့ရှာဖွေခဲ့ပါတယ်ဦးတင်လွင်ရဲ့အိမ်မှာရှိနေတဲ့ပစ္စည်းတွေအပြင်ကားနှစ်စီးကိုလည်းစစ်တပ်ကနေသိမ်းယူသွားတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
ရတားကြီးမှာအဲတောင်ကြီးတမဥက္ကဋ္ဌပေါ့ဒီတိုင်းတိုင်းစိတ်ကလို့ဝင်ပြီးတော့မှုန်လာမနေ့နေ့လေးနာရီခွဲရစပြီးတော့မှုန်လာပေါ့နော်ခုချိန်ကြီးလည်းရှိသေးတယ်တဲ့မှာဟောပေါ့ soft တို့အိမ်မှာရှိရဲ့ soft car disease light track disease ကိုသိမ်းထားတယ်လို့ပြောတယ်အဲဥတ္တမြုံတော့ရှာမတွေ့သေးဘူးပေါ့နော်အဲဥတ္တမြုံကိုရှိရဲ့နေရာမပြောဘူးဆိုရင်အိမ်ကိုမီးလောင်ဆိုလို့ပေါ့နော်မီးရှို့နေလို့ change ချက်ထားတယ်ကြားရရှိ
PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဥတ္တလွင်ကိုလာပြီးတော့ရှာဖွေဖမ်းဆီးတာလို့အဲ့ဒီဒေသခံကပြောပြပါတယ်။ရန်ကုန်မြို့မရန်ကုန်မြို့နယ်မှာလည်းတနင်္လာနေ့တုန်းကအိမ်တအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေတဲ့အချိန်မှာပြစ်ခတ်တံတချို့ကြားရတယ်လို့အနီးအနားဝန်းကျင်ကလူတွေကပြောပါတယ်။စမ်းကြောင်းမြို့နယ်ထဲမှာလည်းဖမ်းဆီးခံရသူတချို့ရှိပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဒီကနေ့နေ့လယ်ပိုင်းမှာတော့အမျိုးသမီးတို့ဖုံးနဲ့မရင်းစစ်တပ်ကိုချေမုန်းမယ်ဆိုတဲ့အမျိုးသမီးတွေရဲ့ဆန္ဒပြစစ်ကြောင်းတစ်ခုရန်ကုန်မြို့မှာထွက်ခဲ့ပါတယ်။ဒါအပြင်မန္တလေးကလေးမုံရွာလောင်းလုံရင်းမပင်နဲ့ဆလင်းကြီးမြို့နယ်တွေကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ရွှေဘိုမကွေးစားတဲ့ဒေသတွေမှာလည်းဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဒီကနေ့ရှိခဲ့ပါတယ်ရှင
်။ဂျာတော့အာနာသိမ့်မှုနောက်ပိုင်းနေရာတချို့မှာပောက်ကွဲမှုတွေနောက်အကျန့်ဖက်ရှာဖွေဖမ်းဆီးမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုမန်းစုမုံကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကချင်ပြည်နယ်ဘက်မှာဒီမနက်ပိုင်းတိုက်ပွဲဖြစ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ကချင်ပြည်နယ်ဟူကောင်းချန်ဝမ်ဒေသတနိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့အကြားဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ခဲ့ပါတယ်။ဖားကန့်မြို့နယ်ထဲမှာလည်း KIA ကတပ်ရိတ်ခါတင်ရင်ကိုအခုရက်ပိုင်းအတွင်းမှာမိရှုဖျက်ဆီးခဲ့ပါတယ်။ KIA နဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အချိန်ကချင်ပြည်နယ်အတွင်းမှာအင်တာနက်လိုင်းတွေလည်းပြတ်တောက်နေတဲ့အကြောင်းရန်ကုန်ကနေပေးပို့လာတဲ့ကချင်ပြည်နယ်အခြေအနေသတင်းအပြည့်အစုံကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။တနိုင်းမြို့နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့တို့ဒီကနေ့ဩဂုတ်လ24ရက်နေ့တိုက်ပွဲဖြစ်ပွားတဲ့နေရာကနေလက်နက်ကြီးလက်နက်ငယ်ပစ်ခတ်တမ်းတွေကိုတနိုင်းမြို့ဝါကပါကြားနေရတယ်လို့မြို့ကန်တွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာဟာတနိုင်းမြို့နယ်နမ်းပြူကျေးရွာနီးလောက်မှာဖြစ်နေတဲ့အကြောင်းမြို့ကန်တယောက်က VOE ကိုအခုလိုပြောပါတယ်
။အဲ့မှာအပန်တဲ့ကြားနေရတယ်။နမ်ပြူနမ်ခံပေါ်တော့အဲ့ဒါချမ်းချစ်နေတယ်။အမေကတိကျတော့မတိမှန်ဘူးအတန်တော့ကြားရတယ်ဒီပုံရောင်းနေလေဟိုလက်လက်ကြီးရောလက်ညင်ရောရှားရတယ်ပုံရောင်းနေ။ဘာကာနဲ့နမ်ပြူကြားအဲ့ဒီတော့မဖြစ်နိုင်ဘူး။အဲ့ဒီနားတယ်အကင်းနဲ့ခဏနာရီကနေကြားတော့ကျခဏနာရီကြီးတော့မှကြားရလို့ပြောရဲ
တနင်္ဘက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီနေ့အစိုးကြီးပေါ့နော်ခဏနာရီဝန်ချင်းလောက်မှာတိုက်ပွဲဖြစ်တဲ့ဒီဘီကတော့တက်ပါလေအဲ့ဒါကတော့မင်းကလည်းဒီတိုက်ပွဲဖြစ်တဲ့နေရာမှာတက်ပါလေဒီတော့တနင်္ဘက်ကအင်းရတဲ့ကျွန်တော်တို့ရဲ့တိုက်ရင်းကျင်းနေနေတဲ့မှာဖြစ်ပါလားမင်းကလည်းတက်ပေါ်ကြည့်နေတက်ပေါ်ဖြစ်တာဒီနေ့လည်းပြန်ဖြစ်တယ်ဆိုတာတတိယနောက်ပဲရပါတယ်ကျွန်တော်တို့တက်ပိုင်းကအတက်လာပြည့်တတိယကတော့ဘာမှမရသေးဘူးခင်ဗျာနမ်ခမ်နမ်ဂျိုအဘက်မှာဂါဂါကနေတော့နည်းနည်းတက်ရမှာအဖြစ်ပိုင်းချမှာ
ဒီတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒဇုံတရားထုတ်ပြန်တာမရှိသေးပါဘူး KNG ကကချင်းသတင်းဌာနကတော့ဒီလ27ရက်နေ့ကလေးကနန်ခမ်ကျေးရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့21ရက်နေ့စစ်ကောင်စီရဲ့စစ်ကြောင်းကို KIA ကကြားပြတ်တိုက်ခိုက်တာကြောင့်တိုက်ခိုက်မှုများပြားကြောင်းလည်းဖော်ပြထားပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အောက်ခြေတပ်တွေရဲ့သတင်းအတိအကျမရသေးဘူးလို့ပြောပါတယ်။21ရက်နေ့ကဖားကန့်မြို့နယ်လောဝါရွာအနီးမှာလည်းစစ်ကောင်စီတပ်တွေရိတ်ခါသေဆောင်လာတဲ့အရက်သားမော်တော်ယာဉ်တစ်စင်းကို KIA ကသတင်းရလာကြောင်းကြားပြတ်ဖမ်းဆီးပြီးမိရှုခဲ့တာကိုကာမိုင်းဒေသခံတယောက်ကပြောပြပါတယ်
။လိုင်းကဝမန်လုံကကြီးလေဟိုအစ်တကားကြီးတိုင်းခါတင်နေကားရဲ့ဖြစ်ရှင်ကအရင်းကားတော့ က်ခိုင်ဒီမှာဟိုချိုလမ်းကြားတော့ကိုမောင်းခိုင်လိုက်မှာဟိုချောင်းပင်းနားပြင်ရမှာရှုပေးလိုက်တယ်လို့ကြားတယ်။အဲလူကြည့်ခဲမှုတွေတော့မရှိဘူးလို့ပြောတယ်
။ကချင်ပြည်နယ်ကဖားကံမြို့နယ်အတွင်းမှာတော့အင်တာနက်လိုင်းတွေဒီလ20ရက်နေ့ကလေးကဖြတ်တောက်ခံထားရပါတယ်။မြန်မာဆက်သွယ်ရေး MPD ရဲ့ဖုန်းလိုင်းတွေလည်းပြတ်တောက်နေတဲ့အတွက်အခက်အခဲတချို့ကြုံနေရတယ်လို့ဖားကံဒေသခံတယောက်ကပြောပြပါတယ်။ဟုတ်ကြအောင
်တော့ဖြတ်ထားတယ်အဖုံးတော်အရှင်ပြည်တင်းနဲ့တော့ဆက်ရှာတော့ဒီ MPD တော့အရှင်မစီတော့အဖုံးပဲစေလို့ပြရတာမျိုးတော့ပါဆက်တယ်ပေါ့အဲတကယ်လို့ရတယ
်ကချင်ပြည်နယ်အတွင်းမှာစစ်တကအနာသိပြီးတဲ့နောက်မလရဲမှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးစစ်ကောင်စီတပ်နဲ့ဂရန်ရီကြားတိုက်ပွဲတွေဟာစကိုင်းတိုင်းဘက်တီကျေပြန့်လာနေပါတယ်လောလောဆယ်မှာတော့စစ်ကောင်စီဘက်ကတိုက်ရင်အားဒုံးမြင့်ပို့ဆောင်လာရရှိနေတာကြောင့်ပွင့်လင်းရသည်မှာတိုက်ပွဲတွေဘူပြင်းထန်လာနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်ခင်ဗျာ
တိုက်ပွဲတွေဆက်ပြီးတော့ရှိနေသေးတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုဦးသိန်းထိုင်ကတင်ပြပေးခဲ့တာပါ။ဩဂတ်လ24ရက်အင်္ဂါနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။ကျမတို့ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA Internet Website လိပ်စာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့ဒီမိုးကုတ်မှာမြေပြိုတဲ့သတင်းကိုပြောပြပေးပါမယ်။မန္တလေးတိုင်းမိုးကုတ်မြို့အနောက်ပိုင်းကပေ300လောက်မြင့်တဲ့ကဘာတစ်ခုဒီကနေ့မနက်အစောပိုင်းတုန်းကပြိုကျခဲ့တာကြောင့်လူ11ယောက်သေဆုံးသွားပါတယ်။မိုးဆက်တိုက်ရွာပြီးတောင်ကဘာပြိုကျခဲ့တာပါ။ဒါဆိုရင်အခုဩဂတ်လ1လအတွင်းမှာကိုတတိယအကြိမ်မြောက်မြေပြိုတာဖြစ်ပြီးတော့သေဆုံးတာတွေလည်းအများဆုံးဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
။မိုးကုတ်မြို့အောင်တက်လွင်ရက်ကမှာဒီနေ့ဩဂတ်လ24ရက်နေ့မနက်6နာရီလောက်ကတောင်ကဘာပြိုကျခဲ့တဲ့အတွက်တောင်စုံပေါ်နဲ့တောင်ကဘာအောက်ပိုင်းမှာရှိတဲ့အိမ်တွေမြေဖုံးလွှမ်းသွားခဲ့ပါတယ်။မြေပြိုမှုအတွင်းလူ11ယောက်သေဆုံးခဲ့တယ်လို့မိုးကုတ်အနောက်ပိုင်းမိသက်တက်ခွဲမှုဦးမြင့်နိုင်က VOA ကိုပြောပါရယ်။မနက်အစောပိုင်းကနေအခုညနေပိုင်းအထိလူရောက်100လောက်နဲ့တနေ့လုံးနီးပါးကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ရကြောင်းလည်းသူကပြောပါရယ်။တောင
်ကဘာရဲ့အမြင်ကဒီ300ကျော်ရောက်ပြီ။ကဘာကတင်ကြတော့ကဘာပြည်ပိုင်းမှာရှိတဲ့အိမ်တွေအကုန်လုံးကြီးပြီးတော့မှအကုန်ဖုံးသွားခဲ့တာ။ဘယ်လိုတည်ဆုံးအဲ့ဒီကောင်ကြီးကမြေကအဆင်ပြေနေတယ်။ဘာသာတွေကကြာမြေကြီးစိုက်စားတော့ဘာသာတွေကအဒီပေါ်မှာခြေကြတာပါလေ
။မြေပြိုခဲ့တဲ့နေရာတဝိုက်လူနေအိမ်10အိမ်လောက်ရှိတာမှာ4အိမ်ပျက်စီးသွားခဲ့ပြီးအိမ်ထဲနေသူအားလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။ကဘာပြိုကျတဲ့နေရာကတစ်ချိန်ကကြောက်တွင်းလုံးကွက်တွေရှိခဲ့တဲ့နေရာပါ။အခုတော့လူနေရဲကွက်တွေဖြစ်နေတယ်လို့မိသက်တက်ခွဲမှုကပြောပါတယ်။အခုသေဆုံးသွားသူ11ယောက်ကလွယ်လို့အခြားထိခိုက်ဒဏ်ရာရှိသူတွေတော့မရှိသေးပါဘူး။မကုတ်နောက်ပိုင်းကြောက်ဖြူရက်ကွက်မှာဩဂုတ်လ12ရက်နေ့နဲ့ဩဂုတ်လ13ရက်နေ့တုန်းကလည်းမြေပြိုကျမှုတွေဖြစ်ခဲ့ပြီးမကုတ်မြို့ဝင်အဓိကလမ်းမကြီးတစ်ခု3ရက်ကြာလမ်းပိတ်ဆို့မှုဖြစ်ခဲ့ပါတယ်။အဲ့ဒီမြေပြိုမှုတွေအတွင်းမှာလည်းလူ3ယောက်သေဆုံးပြီးတိကက်တန်ရန်ရရှိသူတွေရှိခဲ့ပါတယ်။ဩဂုတ်လ17ရက်နေ့ကလည်းအုံကိုင်းရွာဘက်မှာမြေပြိုမှုတွေဖြစ်ခဲ့ပါတယ်။မကုတ်မှာအရင်ကလည်းရေကြီးမြေပြိုရာတွေရှိခဲ့ပေမဲ့အခုနှစ်ထဲမှာပိုပြီးတော့အဖြစ်များလာကြောင်းမြို့မီမြို့ဖတူဖြစ်တဲ့ဦးမမောင်ဝင်းက VOA ကိုပြောပါတယ်။ဒီကနေ့မြေပြိုမှုမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်တော်ကြာလုပ်ခဲ့ရကြောင်းလည်းသူကပြောပါတယ်
။ဒီနေ့ခါကြီးကပုံမျိုးနဲ့တော်တော်မြင့်တဲ့ဆန်းကားပြီးတော့မြို့မြို့မြို့လာ။အဲလိုမှဆက်ဆက်ဖို့သူဒီနေ့ခေါ်နေတာမလို့လို့မှနောက်တစ်စီးပြန်ခေါ်နေတာ။နေ့တိုင်းဖြစ်တယ်တော့ဒီဒီနေ့ပို့ပြီးတော့ဖြစ်လာသလားလို့ကတော့ကျွန်တော်တို့အဲ့လိုဆန်းအောင်နေတယ်နော်
။မြန်မာနိုင်ငံမှာဗရမားကျောက်တူးပေါ်ထုတ်လုပ်တာအများဆုံးရှိတဲ့မန္တလေးတိုင်းမုကုံမြို့နယ်ကမြေပြိုမှုတွေဟာတဘာပွင့်ကျင်တိခိုက်ယိုယွင်းမှုတွေကြောင့်ပိုဆိုးလာတယ်လို့ဒေသခံအချို့က VOA ကိုပြောပါရယ်မုဂုတ်တဝိုက်မှာတစ်တော်ပြုံတီးမှုတွေတဖြည်းဖြည်းများလာတာကလည်းရေကြီးမြေပြိုမှုဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေသခံတွေကယူဆထားကြတာပ
ါဒါတော့မုဂုတ်မြို့မှာမြေပြိုလို့လူတချို့သေဆုံးခဲ့ရတဲ့အခြေအနေကိုအောင်မြတ်သူတင်ပြပေးခဲ့ရပါအခုဆက်ပြီးတော့ဒီမဲဆောက်မြို့ကမဲတော်ဆေးကမ်းမှာကိုဗစ်လူနာတွေကိုကုသပေးနေတဲ့အခြေအနေဘယ်လိုရှိနေသလဲဆိုတာတစ်လက်တင်ပြပေးပါမယ်COVID-19 ရောဂါကူးစက်မှုတွေများနေတဲ့ထိုင်းနိုင်ငံနဲ့မြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ဒေါက်တာစင်သီယာမောင်ရဲ့မဲတော်ဆေးကန်းကိုကိုဗစ်လူနာကူးဆေးကန်းအဖြစ်နဲ့ပြောင်းလဲကူးသပေးနေရပါတယ်။မြန်မာနိုင်ငံဘက်ကရွှေ့ပြောင်းအလုပ်သမားအများပြားကြားမှာ COVID-19 ရောဂါကူးစက်မှုတွေဖြစ်နေတဲ့အတွက်မဲဆောက်ဆေးရုံကြီးအပြင်မဲတော်ဆေးကန်းမှာပါကိုဗစ်လူနာ200ကနေ300လောက်အထိကိုလက်ခံကူးသပေးနေရတာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံကရှစ်ပြောင်းလူသမားတွေအစုလိုက်အပြုံလိုက်ကိုဗစ်ကံရောဂါကူးစက်နေကြတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရောဂါသိပ်မပြင်းထန်တဲ့ကိုဗစ်လူနာတွေကိုထိုင်းအစိုးရရဲ့မဲဆောက်ဆေးရုံကြီးကနေမဲတော်ဆေးကန်းနဲ့ free hospital မှာကုသဖို့လွှဲပြောင်းပေးနေပါတယ်။ ညနေကျမကြီးဌာနရဲ့တရားဝင်အတိအမှတ်ပြုမှုနဲ့ဂျွန်လ20ရက်နေ့ကစလို့မက်တော်စီးတန်းမှာကိုဗစ်19ရာယီကုသရေးဆေးရုံဖြင့်ရှုပ်ထွေးသမဟုတ်ပြင်းထန်သောရောဂါများဖြစ်ပေါ်နိုင်တဲ့အန္တရာယ်နှေးပါးတွေကိုယူဆရတဲ့ကိုဗစ်လူနာတွေကိုကုသပေးနေတာပါ။မြန်မာနိုင်ငံကရှေ့ပြောင်းလို့တမအများစုအလုပ်လုပ်ကြနေကြတဲ့ဆက်ယုံတွေအလုပ်သမားတန်ရာတွေမှာကူးစက်မှုတွေဖြစ်နေတာကြောင့်တချို့လူနာတွေကို ဒီတော့ဒါစင်ဒီယာမောင်ရဲ့မေတော်စီကံမှာအခုဆိုရင်ပုံမှန်လူနာတွေကိုကုသပေးနေတာတွေကိုရနာထားပြီးရှေ့ကျောင်းလို့သမားတွေတဲကကိုဗစ်လူနာတွေကိုအဓိကထားပြီးကုသပေးနေပါတယ်ကိုဗစ်အတီးပြုလူနာတွေကိုအမျိုးအစားခွဲပြီးမဲဆောက်ဆေးရုံကြီးမှာရောဂါလက္ခဏာပြင်းထန်တဲ့လူနာတွေထားပေမဲ့ရောဂါမပြင်းထန်ပဲရောဂါဖြစ်နေမှအချိန်မီတည်တဲ့လူနာတွေကိုတော့မေတော်စီကံမှာကုသပေးနေကြောင်းမေတော်စီကံတည်ထောင်သူ
ဒီကိုနှစ်ညလောက်ကျတယ်ဆိုတော့မဖြစ်ကောင်းရောက်လာတဲ့ဒီမှာတော့အများကြီးလေးဟိုဆိုးဆိုးဆီးဆီးယောဂဆရာတွေ့တော့ပြီးတော့နော်သူတို့ယောဂလက္ခဏာရှိတယ်နဲ့သူတို့ချက်ချင်းလာပြတယ်ဒါမှမဟုတ်လေဟိုလူနာနဲ့ဟိုယောဂကိုရှိတဲ့လူနာနဲ့တည့်ရည်ချီတွေ့ထားတယ်အတွက်ကြောင့်မသိငံလို့လားဆိုတယ်ဆိုတော့သူတို့ကယောဂလက္ခဏာမကြခင်မှာဆိုတယ်လေနောက်ကိုယ်အမိနာမှာရှိတဲ့ဒီ
ဒီဝန်ထမ်းနေနေတဲ့နေရာမှာရှိတဲ့အမိနာမှာရှိတဲ့အလုပ်သမားတွေလည်းပါတယ်ပေါ့နော်လူနာတွေတဲကအနည်းငယ်စိုးရိမ်ရတဲ့လူနာတွေဖြစ်တဲ့အဝါရောင်အဆင့်တတ်မှတ်ခံရတဲ့လူနာတွေကိုတော့ထိုင်းမဲဆောက်စည်းရုံကြီးကအစီအစဉ်နဲ့ရက်ချက်ဖတ်တက္ကသိုလ်မှာဖွင့်ထားတဲ့ဖီးဟော့စပီတယ်မှာထားရတဲ့လူလည်းဒေါက်တာစင်ဒီယာမောင်ကပြောပါတယ်ဟိုကုသမှုပေါ့ကုသမှုဆိုတာကျွန်တော်တို့အချိန်မ
Sashi Hospital လို့သူတို့ခေါ်တဲ့ဟိုရက်ချက်ဖတ်မှလည်းသူတို့ပို့လာလို့ရှိတယ်ပေါ့ဒီမှာကျတော့ပုံမှန်သွားလာနေထိုင်စားဆောင်နေတဲ့လူတွေပေါ့နော်ယောဂလက္ခဏာမကျင်းထန်တဲ့လူတွေပေါ့နော်ဒီတစ်ခါတည်းကျတော့လည်းအောက်ဆီဂျင်လေးနဲ့ပါအရင်အရင်ပြရတာလိုရှိတယ်သူတို့လည်းအခြားလေးတွေရှိတယ်အောက်ဆီဂျင်ရှိတယ်ဒီမှာပဲစီမံခန့်လုပ်ရလေးရတဲ့အခြေအနေမှာတော့ဒီမှာပဲသူရဲ့ဒီစုခုံတိုင်းပေါ့နော်ထိုက်စီရင်စုခုံတိုင်းမပေါ်တော့ဘူးနော်တမန်ရတဲ့ဒီကရီယာစပါ့နော်အဲလိုအစိမ်းနည်းလေးအခြေအနေကဟိုသူတို့သတ်မှတ်ထားတဲ့အဲ့တော့အနည်းရောအဝါရောင်စိမ်းရောင်ပေါ့နော်အဲ့လိုမျိုးဆိုလို့ပြင်တော့ဒီအဝါရောင်လိုမျိုးဖြစ်တော့မဲ့အခြေအနေဆိုရင်တော့သူအစ်ကိုလည်းလာခေါ်ပါတော့ဘူးဟိုပြီးတော့အရင်စိုက်ပြီးကြည့်ရမယ်လို့မှလည်းအဲ့ဒီမှာလည်းဆရာဝန်လေးသူ24နိုင်ထားပြီးလဲကျော်ကိုဆေးရုံကြည့်လို့တော့မဟုတ်ပါဘူးအောက်ဆီဂျင်လေးတွေပုံမှန်ပြီးလို့ရရုံလေးတွေပေါ့နော
်လောလောဆယ်မက်တော်ဆေးကန်းကိုတာမန်လူနာတွေအတွက်ယာယီပိတ်ခဲ့ပြီမဲ့ပြီးခဲ့တဲ့တပတ်ကစလို့ကိုဝင်ဆောင်တွေမိဖွားမဲ့လူနာတွေကိုပြန်ပြီးလက်ခံပေးထားတယ်ဆိုပြီးဒေါက်တာစင်တီယာမောင်ကပြောပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မက်တော်ဆေးကန်းဟာတောင်းတဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေကိုနှစ်စဉ်ကုသပေးနေတာကြောင့်အလုသမားတွေဒုက္ခတွေတွေအတွက်အားထားရာစေကန်းတစ်ခုလည်းဖြစ်ပါတယ်။အလူရှင်တွေစေတနာရှင်တွေရဲ့ထောက်ပံ့မှုနဲ့လည်းပတ်နေတဲ့စေကန်းတစ်ခုလည်းဖြစ်ပါတယ်။ယောဂမျိုးစုံကိုလက်ခံကုသပေးနေတဲ့ဒီစေကန်းမှာဂျွန်လကုန်ပိုင်းကစလို့ကိုဗစ်လူနာတွေကိုတီးတန့်ကုသပေးနေတာပါ။တက်ခိုင်ထဲမှာတော့ဒီနေ့ဩဂုတ်လ24ရက်နေ့တနေ့ထဲမှာပဲကိုဗစ်အတည်ပြုလူနာ160ကျော်ရှိပါတယ်။ဒီထဲမှာမဲဆောက်မြို့နယ်တွင်းကကူးစက်သူ100နီးပါးပါဝင်ပါတယ်။ထိုင်းနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာတသန်းကျော်ရှိသွားပြီဖြစ်ပါရဲ့ရှင်
။ဒါကတော့မဲဆောက်မြို့မှာရှိတဲ့ဒေါက်တာဆင်ဗီယာမောင်ရဲ့မဲတော်ဆေးကန်းကိုကိုဗစ်ကုသရေးစင်တာအဖြစ်နဲ့ပြောင်းလဲကုသပေးနေတဲ့အကြောင်းထိုင်းချေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ VUE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်သံအဖြစ်နဲ့ပါဖြည့်ဆွတ်တင်ဆက်ပေးနေတာဖြစ်ပြီး VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုလို့ရပါတယ်။မစခင်မှာထုတ်နေပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်ပရောက်အာဖဂန်ဒုက္ခသည်တွေရဲ့အခြေအနေစတဲ့တင်ဆောင်မအပြင်နောက်အင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာဖို့စောင့်မျှော်နှားဆင်ပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖြူရီမြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်နေအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ view in myanmar email လိပ်စာ bambi@viewinnews.com ဒါမှမဟုတ်ရင်လည်း view in myanmar facebook messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်။ VOA American တန်မြန်မာပိုင်း Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းဆရာနဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခဲ့မှာအခုအရင်ဆုံးဒီပြည်ပနိုင်ငံတွေမှာထွက်ပြေးတင်းရှောင်နေရတဲ့အာဖဂန်ဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းဆောင်မကိုတင်ပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်လိုက်ပြီးဖြစ်တာကြောင့်ပြည်ပနိုင်ငံတွေမှာဒုက္ခသည်အဖြစ်ရောက်နေကြတဲ့အာဖဂန်တွေပြီးတော့ပြန်နိုင်မဲ့အလားအလာဟာလုံးဝစိတ်တုံသွားခဲ့ရပါတယ်။ဒါကြောင့်လေသူတို့ကိုတတိယနိုင်ငံတစ်ခုခုမှပြောင်းရွှေ့အခြေချနေထိုင်ခွင့်ပေးဖို့အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေမှရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှတောင်းဆိုဆန္ဒပြနေကြပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်းပြောပြပေးပါမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တာကြောင့်သူတို့အနေနဲ့နေရာပြန်ဖို့အခွင့်အလမ်းမရှိတော့တဲ့အတွက်ကလရှိကြစောင့်စားလာရတဲ့ပြည်ပနိုင်ငံတစ်ခုခုမှအခြေချနေထိုင်ရေးအစီအစဉ်ကိုလုံဆောင်ပေးကြဖို့အင်ဒိုနီးရှားနိုင်ငံမှာရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေဒီကနေ့ဂျကာတာမြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်သူအာဖဂန်ဒုက္ခသည်ဟက်မတ်ဇီရာကီကသူတို့အခြေအနေကိုနိုင်ငံတကာကသိစေချင်တယ်လို့ပြောပါတယ
်။
ကျွန်တော်တို့ရဲ့အနာဂတ်ကိုသိရဖို့အတွက်ဒီမှာလာပြီးတော့ဆန္ဒပြကြတာပေါ့။ရေရတဲ့ဘဝနဲ့ဆောင်စားရတဲ့ဖြစ်ကိုကျွန်တော်တို့မလိုချင်တော့ပါဘူး။ဒီမှာရောက်လာသူတွေဟာအနည်းဆုံး၈နှစ်ကနေ10နှစ်လောက်ထိစောင့်နေခဲ့ကြသူတွေဖြစ်ပါတယ်။ကျွန်တော်တို့မိသားစုဝင်တွေလည်းဆုံးရှုံးကုန်ပါပြီ။ကျွန်တော်တို့အခြေအနေကိုသဘာဝတည်စီခြင်းမလဲ။အခုလိုနေထိုင်ခွင့်ပေးထားတဲ့အင်ဒိုနီးရှားဆွေရကိုလည်းကျေးဇူးတင်ပါတယ
်။အင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့အဆိုးအဝါဆုံးဖြစ်ပေါ်ခဲ့ရကပြန်လည်ဥမော့လာကာဇာဖြစ်တာမို့အများပြည်သူကြမ်းမာရေးအခြေအနေစိုးရိမ်ရတာကြောင့်လူမျိုးရေးတပ်ဖွဲ့တွေကသတိပေးထိန်းချုပ်မှုတွေလှုပ်ဆောင်ရကဆန္ဒပြသူတွေစုဝေးရာ UNHCR ဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှဆန္ဒပြသူတွေနဲ့ရတပ်ဖွဲ့အကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ဒီဆန္ဒပြမှုနဲ့ပတ်သက်လို့ UNHCR ဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။ဒီကနေ့ဂျကာတာမြို့မှာဆန္ဒပြကြတဲ့ထောင်ထဲကြီးတဲ့အာဖဂန်တွေကအများစုဟာအာဖဂန်နစ္စတန်နိုင်ငံဟဇာရာဒေသမှာနေထိုင်တဲ့လူနည်းစုမျိုးနွယ်တစ်ခုဖြစ်ပြီးသူတို့ကိုတာလီဘန်တွေကနှိပ်စက်တပ်ဖြတ်မှုတွေပြုလုပ်လို့ရှိတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါဝင်သူအူမီဒူလာမခိုရီယာကလည်းအာဖဂန်နိုင်ငံသားတွေအတွက်စိတ်ပူမိကြောင်းပြောပါတယ
် Of course I worry a lot because when I heard the Afghanistan
ကျွန်တော်လည်းစိတ်ပူမိတာပါဗျာတာလီဘန်တွေကအာဖဂန်နိုင်ငံကိုဖျက်ဆီးနေပြီလို့ကြားတော့ကျွန်တော်အိတ်တောင်မပြောပါဘူးဒါကလည်းကျွန်တော်တယောက်တည်းမဟုတ်ပါဘူးအင်ဒိုနီးရှားမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တိုင်းကဒီအတိုင်းပါပဲကျွန်တော်တို့ဟာဒီမှာယာယီစကန်ချတဲ့သူတွေပါအ
ာဖဂန်ဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံကိုရောက်တာနှစ်အတော်ကြာသွားပြီဖြစ်ပြီးကနေဒါ၊ဩစတြေးလျစတဲ့တတိယနိုင်ငံတစ်ခုခုမှာပြောင်းရွှေ့အခြေချနေထိုင်ဖို့လိုလားနေကြတာပါ။အင်ဒိုနီးရှားနိုင်ငံဟာ1951ခုနှစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့ဒုက္ခသည်အများအပြားကတတိယနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်ဖို့အင်ဒိုနီးရှားနိုင်ငံကိုကြားကန်နိုင်ငံအဖြစ်အသုံးပြုနေကြတာပါ။လာပြီပဲအိန္ဒိယနိုင်ငံမှာရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေကလည်းညူဒေလီမြို့မှာရှိတဲ့ UNHCR ရုံးရှိမှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။နယူးဒေလီမြို့မှာဆန္ဒပြနေကြတဲ့ဒုက္ခသည်တွေတောင်းဆိုနေကြတဲ့အချက်တွေထဲမှာဒုက္ခသည်အဖြစ်အတိမပြုတဲ့ကပ်ပြားရရှိရေးတတိယနိုင်ငံတစ်ခုခုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်အိန္ဒိယနဲ့နိုင်ငံတကာအတန်းဝိုင်းထံကလုံခြုံရေးအရာအမခန့်ချက်တို့ပါဝင်ပါတယ်သူတို့မှာစာဝန်ရေးအခက်အခဲတွေနဲ့ကြုံနေရကြောင်းဆန္ဒပြပွဲမှာပါဝင်တဲ့အနီရှာပါရဗာနီကပြောပါတယ
် safety နဲ့ sir amara jan safety am ဘာရတ်
ဆရာကျမတို့အတွက်ဒီမှာဘေးကင်းလုံခြုံပါတယ်ဒါပေမဲ့စားနပ်ရိက္ခာလုံလောက်မှုမရှိပါဘူးဒီမှာနေထိုင်ခွင့်ပေးထားတဲ့အိန္ဒိယအစိုးရကိုကျေးဇူးတင်ပါတယ်ဒါပေမဲ့ကျမတို့ရဲ့ပြဿနာဖြေလည်ရေးအတွက်အိန္ဒိယအနေနဲ့ UNHCR ကိုဖိအားပေးတင်ပါတယ
်တာလီဘန်တွေကရပ်ပိုင်းတွင်တိုင်းပြည်အတွင်းကအရေးပါတဲ့မြို့ကြီးအတော်များများကိုသိမ်းပိုက်လိုက်ပြီးတဲ့နောက်နောက်ဆုံးအစ်အဖြစ်နဲ့ မြို့တော်ကာဘူးကိုဩဂုတ်လ15ရက်နေ့မှာတင်ပိုက်လိုက်ကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအရင်တစ်ခေါက်ခါအုပ်ချုပ်ခဲ့တဲ့1996ခုနှစ်နဲ့2000ခုနှစ်တည်းအကြားအစ္စလာမ်ဘာသာရေးကိုအခြေခံတဲ့ရှာရီယာဥပဒေနဲ့အုပ်ချုပ်ခဲ့တာမှာအမျိုးသမီးတွေအလုပ်လုပ်ခွင့်မရှိသလိုအများပြည်သူမြင်ကွင်းမှာကြောက်တုံးနဲ့ထုပြီးပြစ်ဒဏ်ပေးတာမျိုးတွေလုပ်ခဲ့ပါလေ။ဒါ့အပြင်မိန်းကလေးငယ်တွေအနေနဲ့ကြောင်တက်ခွင့်မရှိသလိုအရွယ်ရောက်သူအမျိုးသမီးတိုင်းမျက်နှာကိုအချိန်ပြည့်ကာထားတဲ့ဘာခါးကိုဝတ်ဆင်ထားကြရပါတယ်ခင်ဗျာ
။ဒါကတော့ပြည်ပရောက်အာဖဂန်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အကျက်တဲတွေနဲ့ပတ်သက်လို့ကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီအာဖဂန်ရင်းနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။အာဖဂန်ကိုတာလီဘန်တွေထိန်းချုပ်လိုက်တာကြောင့်အာဖဂန်ပြည်သူထောင်ပေါင်းများစွာအတွက်ပို့ပြီးတော့ကောင်းတဲ့အနာဂတ်ရဖို့မျှော်လင့်ချက်နဲ့ထွက်ပြေးသူတွေလည်းပိုများလာပါတယ်။တူရကီနိုင်ငံအရှေ့ပိုင်းကိုရောက်လာတဲ့အာဖဂန်ဒုက္ခသည်အယောက်30လောက်ကို VOA သတင်းတောက်အာရစ်အစ္စလမ်တွေ့ဆုံမေးမြန်းထားတာကိုတော့ကိုကြီးညံ့ကတင်ပြပေးပါမယ်ရှင်
။တူရကီနိုင်ငံနဲ့အာဖဂန်ဒုက္ခသည်တွေတိုးဝင်လာပါတယ်။ဗန်ခရိုင်ပြည်ဘလစ်ခရိုင်တာဗန်မြို့ဟာအာဖဂန်ဒုက္ခသည်တွေဒုတိယအများဆုံးဖြတ်တန်းရာနေရာဖြစ်လာပါတယ်။သူတို့တွေဟာခြေလင်းသုံးမဟုတ်လှေနဲ့လာကြတဲ့သူတွေဖြစ်ပြီးတော့တူရကီအနောက်ပိုင်းကိုဥတီသွားနေကြတာပါ။အာဖဂန်မှာတာလီဘန်တွေသိမ်းပိုက်လိုက်ပြီးနောက်ပိုင်းဒီအာဖဂန်လူငယ်တွေဟာဒုက္ခသည်တွေအဖြစ်တူရကီနဲ့အီရန်နယ်စပ်တွေကိုဖျက်ချော်ပြီးကီလိုမီတာ3500ကျော်ခရီးဖြတ်တန်းခဲ့ရတာပါ။အများစုဟာအသက်18နှစ်အောက်တွေဖြစ်ပြီးတော့တာလီဘန်တွေလက်အောက်မှာမနေနိုင်ဘူးလို့ရမတ်တူလာမိုဟာမက်ဒီကပြောပါတယ
်။ဒီရုန်းမဆနရှာဗရီနမီတိုနီတူမာဂိုဇဗရီနမီတိုနီမဆန
တာလီဘန်တွေလက်အောက်မှာဆိုရင်စတိုးဆိုင်တွေကိုညဘက်သွားလို့မရပါဘူး။ဖြားနာရင်လည်းညဘက်ဆေးရုံကိုသွားလို့မရပါဘူး။မုန်းစိတ်မွေးတွေလည်းထားခိုင်းပြီးတော့ရိပ်ပြင်းရင်လည်းရိုက်ခံရပါတယ်လို့ပြောသွားတာပါ။အာဖဂန်စစ်တပ်ကတပ်သားတွေလည်းဒုက္ခသည်အဖြစ်ပါဝင်ပြီးတော့တာလီဘန်တွေတပ်မှစိုးရိမ်လို့ထွက်ပြေးလာတာလို့ပြောပါတယ်။အဲ့ဒီထဲမှာတိုက်ပွဲမှာဒဏ်ရာရဘူးတဲ့မိုဟီဘူလာကအခုလိုပြောပါတယ
်ဝဲဒီဖိုင်မာဒါဖာရာ
ဖာရာခိုင်နေမှာတာဝန်ကျနေတုန်းကကူရက်စကန်ဒီတာကိုသွားတဲ့ချိန်မှာလမ်းဘေးထောင်ဘုံပေါက်ပြီးတရက်နဲ့အပြစ်ခံရပါတယ်လက်ထဲမှာချီစံကျန်နေတုန်းကတာလီဘန်တွေတင်းထားလို့ကျွန်တော်လည်းလွတ်အောင်ပြေးလာရတာပါအ
ာဖဂန်ဒုက္ခသည်တွေဟာပါကစ္စတန်အီရန်နဲ့တူရကီနယ်စပ်တွေကိုဖြတ်တန်းလာရတာပါသူတို့လိုရာခရီးရောက်ဖို့လာပေါင်းများစွာကြာပါတယ်လူမှောင်ခိုးကူးတဲ့သူတွေကိုလည်းအနည်းဆုံးတယောက်ကိုဒေါ်လာ1000လောက်ပေးရပါတယ်။နောက်ပြီးလမ်းမှာလည်းဓားမြတိုက်ခံခဲ့ရတယ်လို့အများစုကပြောပါတယ်
။ကုနီမာတာရောကာချာဘရဒန်ဒါမီရာမဒမာလန်ဖိုင်မာ
လူမောင်ကိုသမားတွေကိုကျွန်တော်ဒေါ်လာ1500ပေးရပြီးတော့အခုချိန်မှာရှူးဖနတ်တော်မရှိတော့ပါဘူး။အခုချိန်ညက်ဖနတ်နေပါ။တောင်ပေါ်ကခုန်ချလို့အခုခါးနာနေပါတယ
်။အာဆာကူရောမဒင်တီကတီကရှိဒါနာမတူ
ကျွန်တော်တို့ထွက်လာတာတလားလောက်ကြာနေပါပြီ။တောင်တန်းတွေကိုကြော်ပြီးဒုက္ခမျိုးစုံခံခဲ့ရတာပါကျွန်တော်တို့တိုင်းပြည်တိုက်ပွဲတွေကတော့မျိုးစုံပါပဲတာလီဘန်တွေကတစ်ဖက်အစိုးရတပ်တွေကတစ်ဖက်ပါဒီမှာတစ်ခုခုအောင်မြင်ဖို့ညှောင့်လင်းချက်နဲ့လာခဲ့တာပါလို့ပြောသွားတာပါအခုဒုက္ခသည်တွေဟာပိုကောင်းတဲ့အနာဂတ်ကိုရှာဖွေဖို့တူရကီအနောက်ပိုင်းကိုသွားနေကြတာပါခင်ဗျာ
တူရကီနိုင်ငံကိုထွက်ပြေးခဲ့ကြတဲ့အာဖဂန်ဒုက္ခသည်တွေအကြောင်းကိုငင်းညံပြောပြပေးသွားတာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အင်္ဂါညစကဝိုင်းကိုမထုတ်လင်းခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အာဖဂန်နစ္စတန်နိုင်ငံကဘူးလေစိတ်မှာအခြေအနေတွေတင်းမာနေတဲ့အချိန်မှာပဲနိုင်ငံကနေထွက်ခွာလို့ကြတဲ့အမေရိကန်တွေအားလုံးကိုဘေးကင်းလုံခြုံရာစီကိုပြောင်းရွှေ့ပေးသွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်အစိုးရကကတိပြုပြောဆိုပါရယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုလည်းနိုင်ငံအတွင်းကနေထွက်ခွာဖို့အကူအညီတွေပေးနေပြီးဒီလိုဆောင်ရွက်တဲ့နေရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းကူညီပေးကြဖို့ညွှန်ကြားထားပါရယ်။ VOA သတင်းတောက် Arash Arabasadi သတင်းပေးပို့ထားတာကိုတော့ဒီသတင်းပတ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်မှာကိုအောင်ကတင်ဆက်ထားပါရယ်ရှင
်။အာဖဂန်နစ္စတန်မှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့အတူအမေရိကန်တပ်တွေကိုကူညီခဲ့တဲ့အာဖဂန်မိသားစုတွေအာဖဂန်နစ္စတန်ကနေထွက်ခွာနိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တွေကကပူးလေစိတ်မှာလေရင်ပေါ်ကူညီပို့ဆောင်ပေးနေပါတယ်။ဒါလို့အရေးပေါ်ကစေရေးဆောင်ရွက်ရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းအကူအညီပေးကြဖို့ဘိုင်ဒန်ဆိုရကညွှန်ကြားထားပြီးဒီလုပ်ငန်းစဉ်အဆင်ပြေချုံးမွေးဖို့လှုပ်ဖို့လိုအပ်တာအလုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါရယ
်။ Any American who wants to get home will get home.
အိမ်ပြန်ခြင်းနဲ့အမေရိကန်တွေအလုံးအိမ်ပြန်ရပါစေမယ်။နေတို့မှာမိတ်ဖွဲ့ဝင်နိုင်ငံသားတွေကိုလည်းနိုင်ငံထွက်ခွာနိုင်အောင်အကူအညီပေးနေပါတယ်။
မရိကန်နေတဲ့ဒူဂျာမနီတပ်ဖွဲ့ဝင်တွေကလည်းကဘူးလေဆိပ်ကိုရောက်လာပြီးမြို့တော်ကဘူးဝန်ကျင်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်နေပါတယ်အတိုက်ခံ Republican တွေကတော့သမ္မတဘိုင်ဒန်ရဲ့ကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပါတယ
် Fortunately has really he has messed it up
ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ရဲ့ကင်တွယ်ပုံတွေဟာတကယ်ကိုပဲအစီအစဉ်မကျပါဘူးကျမသာဒီလိုအခြေအနေမျိုးမှာဆိုရင်တော့လက်တွဲပေါ်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်လိုက်ရင်အများကြီးအဆင်ပြေချောမွေသွားမှာပါအ
မေရိကန်နိုင်ငံသားကြီးအန်ထိုနီဘလင်ကင်ကလည်းမဟာမိတ်တွေနဲ့အတူလက်တွဲညီညီဆောင်ရွက်နေကြောင်း Fox သတင်းဌာနမှတနင်္ဂနွေနေ့ကပြောသွားပါတယ်ဒီလိုကယ်ဆယ်ရေးဆောင်ရွက်ရမှာခက်ခဲတွေရှိပေမဲ့လည်းအဆင်ပြေပြေဆောင်ရွက်နိုင်ခဲ့တယ်လို့ဂျာမနီကပို့ဆောင်ပေးနေတဲ့လေယာဉ်ပေါ်မှာဆိုရင်အာဖဂန်အမျိုးသမီးတဦးတမီးငယ်မွေးဖွားတာကိုကူညီပေးနိုင်ခဲ့တဲ့အကြောင်းစစ်ဖက်အစိုးရခန်းစားမှဖော်ပြထားပါတယ်အရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ရမှာသမ္မတဘိုင်ဒန်အတွက်အဆင်ပြေပါတယ်ဆိုတဲ့လမ်းရွေးချယ်စရာမရှိဘဲရသလောက်သတင်းအချက်လက်ပေါ်အခြေခံပြီးတော့အကောင်းဆုံးဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းထောက်ပြကြပါရယ်
The president listened to our
ကျွန်တော်တို့တင်ပြတာတွေကိုသမ္မတကနားထောင်ခဲ့ပါတယ်ဒေချာစဉ်းစားသုံးသပ်ပြီးမှသာသူဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ကိုကျွန်တော်ထောက်ခံပါတယ်
။တနင်္ဂနွေနေ့ CBS Face the Nation အစီအစဉ်မှာဘလင်ကင်ကလွန်ခဲ့တဲ့24နှစ်အတွင်းအာဖဂန်နစ္စတန်ကနေလူပေါင်း 8,000 လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါရတယ်။အာဖဂန်နစ္စတန်ကဘေးကင်းလုံခြုံစွာထွက်ခွာနိုင်မှုအတွက်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေဆက်ဆွေးနွေးနေတဲ့အချိန်ထဲမှာပဲဒီကယ်ဆယ်ရေးအစီအစဉ်တွေအပေါ် IS အစွန်းရောက်တွေရဲ့ NAL လည်းရင်ဆိုင်လာနိုင်ပြီရှိနေပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးပါဦးမယ်ရှင်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်လူထုကိုတတ်နိုင်သလောက်ကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့ဆေးရုံစည်းကမ်းတွေကိုစစ်ကောင်စီကပိတ်ပစ်ပြီးလုကင်နေတဲ့ဆေးဝင်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာကြောင့်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုထိထိရောက်ရောက်လုံဆောင်နိုင်ဖို့အားနည်းသွားတယ်လို့မန္တလေးမြို့ကဆရာဝန်တူက VOA ကိုပြောပါတယ်။လက်ရှိအဖြစ်စေပညာကိုဆက်ပြီးလေ့လာသင်ယူချင်ကြတဲ့စေဝန်တန်းတွေနဲ့ကျောင်းသူကျောင်းသားတွေအတွက်အွန်လိုင်းကနေဆွေးနွေးပို့ချတာတွေလုပ်ပေးနေတယ်လို့လုံခြုံရေးအရာနာမည်ထုတ်မပြောနိုင်တဲ့ Medical Family Mentally အဖွဲ့က CDM ဆရာဝန်တူက VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျား VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ဒုဗေကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်
ဟုတ်ကဲ့
ပထမဦးဆုံးတော့ဒီဇာတ်လုပ်နေတဲ့ Medicalfamily mentally ပေါ့เนาะဒီအဖွဲ့လေးကျွန်တော်တည်ထားပါတယ်။နောက်ဒီအဖွဲ့ကိုဆရာရဲ့ Facebook ကိုကျွန်တော်ကြည့်တဲ့အခါကျတော့ဟလာအနာသိမ့်ပြီးတော့တလကြော်ကြော်အကြမတ်လာတယ်မှာဆရာတို့စပြီးတော့ဖွဲ့တယ်လို့လည်းကျွန်တော်အဲဒီလိုတွေ့ထားပါတယ်။ဆိုတော့ဒီ medical family mentally ကိုဆရာတို့စလုပ်ခဲ့တဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။ဟု
တ်ကဲ့အရင်ဆုံးပေါ့เนาะ medical family mentally ကိုကျွန်တော်တို့စပြီးတော့အဲဖွဲ့ခဲ့တာကတော့အဓိကကတော့ကျွန်တော်တို့ကလူသူအဲဆန္ဒပြပွဲတွေအတွက်ကိုပေါ့နော်အဲရည်ရွယ်ပြီးတော့ကျွန်တော်တို့မန္တလေးမှာရှိနေတဲ့ချမ်းမရီမိသားစုတွေအကုန်လုံးပေါ့နော်တစုတစည်းတည်းဖြစ်အောင်ဆိုပြီးတော့ကြတော့ကျွန်တော်တို့အဲ February ကျွန်တော်ထင်နေပြအနာသိပြီးတစ်ပတ်အတွင်းမှာပဲကျွန်တော်တို့စပြီးတော့ပေါ့နော်အကုန်လုံးစပြီးတော့စုစည်းပြီးတော့အဲကျွန်တော်တို့စပြီးတော့ဖွဲ့ခဲ့တယ်အဓိကကတော့ကျွန်တော်တို့ဒီစစ်အာဏာရှင်ဒီအနာသိပြီးတဲ့နောက်မှာကျွန်တော်တို့လမ်းပေါ်ဆန္ဒပြပွဲတွေအတွက်ဆိုပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးတော့အဲဒီစုစုစည်းစည်းဖြစ်အောင်စစ်ကြောင်းလေးတစ်ခုအနေနဲ့ကျွန်တော်တို့စပြီးတော့ဖွဲ့ခဲ့ပါတယ်ဗျ။ဟု
တ်ကဲ့။
အဲဟာတော့ Medical Family Mentally စပြီးတော့ပေါ်ပေါက်လာတာပေါ့နော်
။ဟုတ်ကဲ
့။အဲ့ဒါပြီးတဲ့နောက်မှာကျွန်တော်တို့ကတဖြည်းဖြည်းနဲ့ပေါ့ဒီသူစစ်ကောင်စီကနေပြီးတော့အကြမ်းဖက်နှိမ်နှင်းမှုတွေရှိလာတဲ့အဲအဲ့လိုမျိုးအနေထားတွေဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီထဲမှာလည်းကျွန်တော်တို့အဖွဲ့ထဲမှာလည်း CDM ဆရာဝန်တွေအများစုပါတယ်ပေါ့နော် CDM ဆရာဝန်တွေအဲသူနာပြူတွေအဲအားပြီးတော့ကြတော့ကျွန်တော်တို့ဒီအဲဟိုတိုင်းရင်းစီအဲစီပပညာတွေတက္ကသိုလ်အဲအားပြီးတော့စီကျောင်းသားတွေအကုန်လုံးတော်တော်များများပါပါတယ်ဗျဟု
တ်ကဲ့ဟုတ်
โอเคแล้วก็สับพี่แล้วโอเ
คสับพี่แล้วภွေตรงก็တော့ဒီဆရာနာတိန်းနာကိုသဘောမတူကြတဲ့ကန့်ကွက်ကြတဲ့ဟလာစိတ်တူသဘောတူဒီဈေးလောကကဇာတို့ကဒီအနောက်တိုင်းဈေးပညာတွေမဟုတ်တိုင်းဈေးပညာလောကကလူတွေပါအားလုံးစုပြီးတော့ဇာတို့စုဖွဲ့ခဲ့ကြတယ်ပေါ့နော်ဆိုတော့အဲ့ဒီနောက်ပိုင်းကြတော့ရောဇာတို့ဘယ်လိုမျိုးဒီအနာတိန်းနာကိုစန့်ကျင်တဲ့ဟလာစုဖွဲ့မှုတစ်ခုအနေနဲ့ကနေပြီးတော့ဘယ်လိုပုံစံပြောင်းသွားပါလဲခင်ဗျ
ဟုတ်အဓိကကတော့ကျွန်တော်တို့ကသူတို့ဒီစကားစကားဒီစစ်ကောင်စီကနေပြီးတော့ကြတော့ဒီအကြမ်းဖက်မှုတွေဖြစ်လာတဲ့အချိန်မှာကျွန်တော်တို့ဒီပြည်သူတွေကိုအကူညီမှုပေါ့နော်စေကူတာမှုပေးလို့ရအတွက်ရည်ရွယ်ပြီးတော့မှကျွန်တော်တို့နောက်ပိုင်းမှာအာကျွန်တော်တို့ဒီ match လ28ရက်နေ့မှာကျွန်တော်တို့စပြီးတော့ကြတော့ပေါ့နော်ရက်တိကျပြ match လ28ရက်နေ့မှာစပြီးတော့ကျွန်တော်တို့ဒီပြည်သူတွေကိုအကူတာမှုစောင့်ရှောက်မှုကျွန်တော်တို့စပြီးတော့အဲ့ဒီလုပ်ငန်းတွေစပြီးတော့လှုပ်ဆောင်ခဲ့ပါတယ်ဗျ
အော်ဆိုတော့ကုသမှုစောင့်ရှောက်မှုဆိုတဲ့အခါကျတော့ဟလာဆရာတို့ကဟလာအကြမ်းဖက်အာဏာပိစံရေးလှုပ်ရှားမှု CDM ပေါ့နော် CDM လှုပ်ရှားမှုမှာပါနေတဲ့အခါကျတော့ဆရာတို့လူကိုယ်တိုင်ထွက်ပြီးတော့လုပ်ဖို့ကမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လीဆိုတော့ကုသမှုစောင့်ရှောက်မှုအပိုင်းတွေကိုဘယ်လိုများလုပ်နေကြပါလဲဆရာ
အဲကုသမှုစောင့်ရှောက်မှုအပိုင်းတွေတော့ကျွန်တော်တို့ဒီအဲရှင်းလို့ပြောရရင်တော့ကျွန်တော်တို့လူကိုယ်တိုင်ပေါ့နော်သူတို့အဲခွဲစိတ်ဆရာဝန်တွေပါတယ်ကျွန်တော်တို့ခွဲတယ်မှာအာအဲ့ဒါပြီးတော့ကြတော့ကျွန်တော်တို့ဒီ YouTube ဆရာဝန်တွေပါတယ်တမားတော်တွေပါအများအကုန်လုံးဒီပညာရဲ့ပေါင်းစုံကဆရာဝန်တွေ CDM ဝင်ထားတဲ့ဆရာဝန်တွေပါပါတယ်အဲ့ဆရာဝန်တွေကနေပြီးတော့မှကျွန်တော်တို့ဒီပြည်သူကုသမှုစောင့်ရှောက်မှုခွဲစိတ်မှုတွေပေးဖို့ရအတွက်ဆိုပြီးတော့ကျွန်တော်တို့ဒီ base တစ်ခုပေါ့နော် base တစ်ခုကိုကျွန်တော်တို့ဒီ OT တွေအဲ OT ပစ္စည်းတွေအကုန်လုံးနဲ့ကျွန်တော်စုဆောင်ပြီးတော့ကြတော့မှအဲစတင်ပြီးတော့ကျွန်တော်တို့ပြည်သူကုသမှုပေးခဲ့ပါတယ် match လ28ရက်နေ့မှာစစ်ကောင်စီဖြုတ်ခွဲမှုမန္တလေးမြို့ပေါ်မှာစစ်ကောင်စီဖြုတ်ခွဲမှုဖြစ်တဲ့အချိန်မှာအာဒီပြည်သူလူထုတွေမန္တလေးမြို့ပေါ်ပြည်သူတွေထိုင်ရရတဲ့ဟာဒီကိုကျွန်တော်တို့လူနာတွေကိုပြုစုကူတာမှုအဲ့ဒီမှာစပြီးတော့ကျွန်တော်တို့ပေးခဲ့ပါတယ်ဗျ။ဟ
ုတ်ဟုတ်ပြီ။ဆိုတော့ဒဏ်ရာရတဲ့လူတွေစပြီးတော့ကူတာမှုပေးတယ်။အခုအဆင့်ကျတဲ့အခါကျတော့ဆရာတို့ဒီတခြားအရက်သူအရက်သားတွေပြည်သူလူထုပေါ့နော်။ပြည်သူလူထုအတွက်ကောကျွန်မရေဆောင်ဆောင်မှုဆရာတို့ပေးနေနိုင်ပြီလား
။ပေးပါတယ်ဗျ။အခုလောလောဆယ်ဆယ်မှာတော့ဒီစစ်ကောင်စီကကျွန်တော်တို့ရဲ့အဲဒီပြုစုကူတာမှုပေးနေတဲ့ပေါ့နော်ဈေးရုံဈေးကမ်းတွေကိုပိတ်လိုက်တယ်အဲကျွန်တော်တို့ရဲ့ဒီဆရာဝန်တွေကိုဖမ်းဆီးတယ်အဲအဲ့လိုမျိုးတွေလုပ်တဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ပြုစုကူတာမှုတွေကိုအဲရက်ဆိုင်ထားတယ်ဒီထားမှာရှိပါတယ်ဗျဟုတ်ကဲ
့ဆိုတော့အခုကတော့ရက်ထားရဲဆိုတော့ကိုကူတာမှုတွေပြုစုမှုတွေစောင့်ရှောက်မှုတွေမပေးနိုင်ဘူးဆိုတော့ဒါဆိုရင်ဆရာတို့ကလက်ရှိကအဓိကဘာကိုလုပ်နေနိုင်ပါသလဲ
အခုတော့ကျွန်တော်တို့ဒီ American Family Monthly အနေနဲ့ကျွန်တော်တို့လုပ်နေတာဟာကတော့ဒီမြေပြင်မှာဆိုရင်အတက်နိုင်ဆုံးကျွန်တော်တို့ပြည်သူတွေကိုကူတာမှုပေးခဲ့တယ်။အဲ့ဒီဟာနဲ့တကွဲထဲမှာပဲပေါ့နော်ကျွန်တော်တို့ဒီအဲသူသဖြင့်ဒီစေပညာကိုအဲတင်ကြားတယ်ပြီးယူခြင်းတဲ့အဲဒီကျောင်းသူကျောင်းသားတွေရှိတယ်အပြင်ဆရာဝန်တွေရှိတယ်ဒီကာလတော်လိုင်းကာလအတွင်းမှာမှာသူတို့စိတ်မလေးအောင်လို့ဆိုပြီးတော့ကျွန်တော်တို့ကဒီနိုင်ငံတကာကနေပြီးတော့ကြတော့ဒီပညာရှင်တွေနဲ့ချိတ်ဆက်ပြီးတော့ကြတော့အဲကျွန်တော်တို့ဒီ tele education ဆိုပြီးတော့ကြတော့ကျွန်တော်တို့ channel လေးထောင်လိုက်ခင်ထောင်ပြီးတော့ကြတော့အဲ့ဒီဟာနဲ့ပတ်သက်တဲ့ seminar တွေကိုကျွန်တော်တို့ကနေပြီးတော့ကြတော့ဒီအပတ်စဉ်ကျွန်တော်တို့အဲ့ဒီဟာတွေလှုပ်ဆောင်မှုရှိပါတယ်ဗျအဲ့ဒီဟာတစ်ခုပါနောက်ထပ်တစ်ခုကတော့ကျွန်တော်တို့အခုကိုဗစ်ကာလအခြေအနေမှာဖြစ်သွားတဲ့အခြေအနေမှာဆိုရင်ကျွန်တော်တို့ medical family မန္တလေးကကျွန်တော်တို့ဘာကိုကူညီပြီးတော့လှုပ်ဆောင်ပေးခဲ့တယ်ဆိုရင်တော့ကိုဗစ်လူနာတွေအတွက်ကိုကျွန်တော်တို့ဒီအဲ online ID tele consultation ပေါ့နော် online tele consultation က telegram ကနေပြီးတော့ကြတော့ကျွန်တော်တို့ဒီပြုစုကူတာမှုတွေပေးခဲ့ပါတယ်အဲနောက်တစ်ခုကကြတော့တကယ်လို့တချို့လူအပ်တဲ့လူနာတွေဆိုရင်တော့ကျွန်တော်တို့ဒီအဲဒီအဲဆီယာမားတွေအဲကိုအိမ်နိုင်ရာရောက်သွားပြီးတော့ပြည်သူ့ကုသမှုတွေလည်းကျွန်တော်တို့ပေးခဲ့ပါတယ်ဗျဟုတ
်ကဲ့ကိုကိုဗစ်တတိယလိုင်းမှာပေါ့နော်
ကျွန်တော်တို့လုပ်နေတဲ့အချိန်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကိုဗစ်တတိယကိုဗစ်တတိယလိုင်းကာလဖြစ်သွားတာပေါ့နော်ဆရာ
ဟုတ်ကဲ့ဗျကိုဗစ်တတိယလိုင်းမှာပါတယ်ဟုတ်ကဲ့ဆို
တော့အဲ့ကိုအခုဆရာတို့မန္တလေးရဲ့ကိုဗစ်တတိယလိုင်းအခြေအနေကရောဘယ်လိုရှိလဲဆရာအဲပြီးခဲ့တဲ့သတင်းပတ်တွေကဆိုတော်တော်ဆိုးတယ်ဒီနိုင်ငံလုံးမှာနည်းနည်းလေးဟလာသူကျမရဲ့ဘက်ကလည်းပြောတာတွေရှိတယ်ဟလာ graph ကနည်းနည်းလေးကျလာတယ်ညော့လာတယ်လို့ပြောတယ်ဆရာအဲ့ဒါသဘောတူတယ်လားဆရာတို့ဘက်မှာရောအချိန်တွေကဘယ်လိုရှိနေပါလဲ
အဟုတ်ဟာအမှန်တမ်းပြောရရင်တော့ကျွန်တော်တို့ဒီမြို့ပေါ်အနေထားပေါ့နော်မြို့ပေါ်အနေထားမှာဆိုရင်တော့ဒီကိုပြဖြစ်ပွားမှုနှုန်းကတော့ကျတော့ကျသွားပါလေဗျအခုနောက်ပိုင်းကျွန်တော်တို့ဒီဇီကိုဒီ tele consultation မှာလာပြီးတော့ join နဲ့လူနာအရေးအတွက်လည်းကျသွားတယ်လို့ပြောလို့ရပါတယ
်ဟုတ်
ကဲ့ဆိုတော့ဂျွာရီမှာပေါ့ဂျွာရီဘက်စီဒီမှာတော့အခုနောက်ပိုင်းလေးတော့နည်းနည်းလေးတော့ပြန်တက်လာတယ်လို့တော့ကြားရတယ်ပေါ့တော့
ဒါဆိုရင
်ဟုတ်ကဲ့နေရသေးပါ
ဟုတ်ကဲ့ဆရာတို့ဘက်ကဆရာအခုပြောတဲ့အခြေအနေအရဆိုရင်ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တုန်းကဒီကလေးဘက်ကဗရိုက်တက်လို့သာတူနေကျွန်တော်ဆက်သွယ်မြန်မြန်တော့ကလည်းပဲသူကလည်းပဲပြောတာကလေးမျိုးကလည်းပဲတော်တော်ထိခဲ့တာပေါ့နော်တက်တရားလိုက်မှာဆိုတော့သူတို့ဘက်မှာလည်းပဲဒီမျိုးပေါ်မှာတော့ငြိမ်သွားပြီပေါ့လျှော့သွားပြီပေါ့နော် graph ကြာပြီလို့ပြောလို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီကလေးနဲ့မျိုးနီးချုပ်ဆက်လို့ပြောရမှာပေါ့ဒီရွာလို့ကြီးရွာလို့နေရာမျိုးတွေမှာတော့ကုလားကရော့တည်တတာရော့မတော်တည်လို့ဆရာတို့ပဲလေအဲ့ဒီလိုအခြေအနေမျိုးတော့ရှိနေတာပေါ့ဆိုတော့အဲ့တော့မျိုးပေါ်မှာဟလာမန်လီမျိုးပေါ်မှာတတိယလိုင်းကရိုက်ခတ်တဲ့ဒဏ်ကနည်းရော့သွားပြီးတော့ကျန်တဲ့ဒေတာတွေမှာလက်ရှိဖြစ်နေတာကရောဆရာဘယ်လောက်ထိစိုးနေလို့ဟိုခံမှန်းနိုင်တယ်လဲ
အဲ့လိုတော့ဒီတချို့တလေဆိုရင်လည်းရွာလုံးချုပ်နေပါဖြစ်နေတဲ့ရွာတွေလည်းကျွန်တော်တို့ကြားရတယ်ပေါ့နော်။ဒါပေမဲ့ခက်တာကဒီ communication ရာကတချို့ရွာတွေနဲ့လည်းကျွန်တော်တို့လည်းအဆက်အသွယ်လည်းမရှိဘူး။နောက်ထပ်တစ်ခုကကြီးလက်ဒေတာတွေမှာဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဒီအဲသူတဖြင့်ဒီ internet ကနေပြီးတော့ tele consultation ဆိုတာလည်းသူကနားမလည် telegram ဆိုတာလည်းကျွန်တော်တို့တချို့တလေလည်းမတိကြတော့ကြတော့ကျွန်တော်တို့စီလည်းဆက်သွယ်မလာတော့ကျွန်တော်တို့အနေနဲ့အတိအကျတော့ပြောနိုင်မှုရတော့ on ခက်မဲ့ခင်ပါတယ်ဗျ။ဟုတ်ကဲ့
။ဆိုတော့အဲ့ဒီဒေတာတွေအဲ့ဒီကဟလာကိုဗစ်နဲ့ရင်ဆိုင်နေရတဲ့လူတွေအတွက်ကကြတော့ဟိုတိတိယောက်ယောက်ကိုလုတ်ပေးနိုင်တဲ့အခြေအနေဖြစ်မနေဘူးပေါ့ဆရာနော်
။မှန်ပါတယ်ဗျ။မှန်ပါတယ်ဗျ။ဟုတ်ကဲ
့ပါဆရာ။ဆိုတော့ကျွန်တော်ဆက်သွားလိုက်ချင်တာကဟလာကျွန်တော်သိထားတာပေါ့နော်။ဆရာတို့ဒီမန္တလေးစီလောကကနေပြီးတော့ဖန်စီခံထားသူတွေရှိပါတယ်။လက်ရှိမှာကဘယ်ဟလာကျွန်တော်တို့ဒီအပိုင်းမှာသတင်းတွေထဲမှာတွေ့နေရတာကဒီဒေါက်တာသတိနဲ့ဒေါက်တာကျော်ကျော်တက်ပေါ့နော်ဆိုတော့ဒီဆရာဝန်နှစ်ဦးအပါအဝင်ကျန်တဲ့ဆရာဝန်တွေလည်းဖန်ခံထားဆိုတော့ဆရာတိထားသလောက်ဆရာတို့မန္တလေးစေလောကကနေပြီးတော့လက်ရှိဖန်ခံထားတာအယူအဆဘယ်လောက်လောက်များရှိမလဲခင်ဗျာ
အခုမန္တလေးစေလောကကနေဖန်ခံထားတာအယူအတွက်အားဖြင့်ပေါ့နော်ဆရာဝန်6ယောက်ရှိပါတယ်ဗျဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာသတိနဲ့ဒေါက်တာကျော်ကျော်တက်ကထောင်ထဲမှာပဲဒီကိုဗစ်ကူးတယ်လို့လည်းသတင်းတွေမှာတည်ရပါတယ်ဆရာအဲ့ဒါကောအတီးပြုတ်နိုင်ပါသလားသူတို့အချိန်ကြီးနောက်ဆုံးဘာများတိထားပါသလဲခင်ဗျာ
ဟုတ်ကျွန်တော်တို့ကတော့ဒီကိုဗစ်ကူးစက်ခံထားရတယ်ဆိုတာပဲကျွန်တော်တို့ကြားရပါတယ်အဲသူတို့နဲ့တော့ကျွန်တော်တို့ဒီအဆက်အသွယ်လုံးဝမရသေးပါဘူးဗျဟုတ်ကဲ့ရှင်းနေနဲ့လည်းတွေ့ခွင့်မရသေးပါဘူးမိသားစုနဲ့လည်းအဆက်အသွယ်လုံးဝမရသေးပါဘူးခင်ဗျသူတို့ရဲ့အခြေအနေကိုကျွန်တော်တို့ကူးချင်းကြည့်ဘာမှသိခွင့်မရှိရသေးပါဘူးဗျ
ဟုတ်ကဲ့ဆိုတော့သူတို့ကိုဘာကြောင့်ဖမ်းတယ်ဘာပုံမှန်တွေတက်ထားတယ်အဲ့ဒါရောသိရပါလားခင်ဗျအ
ဲ့လိုတွေကျွန်တော်တို့မသိရသေးဘူးဗျအခုချိန်ထိတော့ဟုတ်ကဲ
့ဟိုတရားဝင်သူတို့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာလည်းရှိပြီလားမရှိသေးဘူးထင်တယ်နော
်မရှိသေးဘူးမရှိသေးဘူးဗျအခုချိန်ကျွန်တော်တို့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူ
းဟုတ်ကဲ
့အဲ့လိုမျိုးအခြေအနေတွေကြောင့်မလို့ကျွန်တော်တို့ကလည်းစိတ်ပူတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့သူတို့အတွက်ရှင့်နေဆိုတာလည်းပဲအဆက်အသွယ်တော့မရသေးဘူးဆိုတော့ရှင့်နေဆိုတာလည်းပဲရှိသေးရှိဦးမယ်လို့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ဗျဟုတ်ကဲ့ပါဟုတ်
ဟုတ်ဦးဘူထောင်ပါပေါ့ဟုတ်လားဆရာဆရာတို့တည်ထားသလား
ဘေးမာမန်းကိုမသိသေးဘူးမသိတာဗျဟုတ်ဦးဘူထောင်မာလားနန်တွင်းစစ်ကြောရေးမာလားဆိုတာကိုကျွန်တော်တို့တိချာမသိရဘူးဖြစ်နေတာဗျအစကတော့နန်တွင်းစစ်ကြောရေးထဲမှာအစကတော့ရောက်နေတာတော့တိချာတယ်ဗျဟု
တ်ကဲ
့ဆက်ဆက်ပန်းသွားခဲ့ကနန်တွင်းစစ်ကြောရေးကိုဖန်ခံလိုက်ရတာဟုတ်ကဲ့
ဆိုတော့ဆရာဟိုအဆက်အသွယ်လည်းမရဘူးဗမာရှိနေမှန်းလည်းမသိဘူးဆိုတော့ဟိုကိုဗစ်ကူးထကန်ထားရတယ်ဆိုတာကရောဘယ်လောက်များတိချာပါသလဲဆရာ
အဲတည်င်းကြားရတာပေါ့နော်ကျွန်တော်တို့ဒီအတွင်းထဲကနေပြီးတော့တို့စုံစမ်းရရှိတဲ့တည်င်းရကျွန်တော်တို့မိသားစုနဲ့နှိစက်တဲ့အတိုင်းဝါကျွန်တော်ပြန်ကြားရတာပါဘူးဟုတ
်ဟုတ်ကဲ့ခင်ဗျာအဲဆိုတော့အခုကလည်းခုနောက်လို့ပေါ့တော်တော်တထေးတို့တော်တော်ကြော်ကြော်တက်တူလူဖန်ခံထားတဲ့လူတွေလည်းရှိတယ်ဆရာပါပြောတော့ဆိုရင်ဒီ Manly Medical Family စုတဲကနေပြီးတော့6ယောက်ပေါ့နော်ဖန်ခံထားရတယ်ဆိုတဲ့အခါကျတော့ဆရာတို့ကြံတဲ့လူတွေရဲ့လုံခြုံရေးပိုင်းကရောဘယ်လောက်ထိစိုးရင်ဆရာရှိနေပါလဲဆရာ
ဘယ်လောက်ထိဆိုရင်ညာရှိနေလဲဆိုတော့ကြတော့ပေါ့နော်ကျွန်တော်တို့ဒီအခုမန္တလေးမှာကတော့တို့ဆေးကုသမှုပေးနေတယ်ပေါ့နော် CDM ဝင်ထားတဲ့ဆရာဝန်တွေဆေးကုသမှုပေးတယ်ပြင်ပဆေးရုံနေမှာဆေးကုတယ်ဆိုရင်ကိုတို့ကပြင်ပဆေးရုံနေမှာဆောင်ကြည့်ရှုပြီးတော့ကြတော့ဖမ်းနေတဲ့ SCT ကိုတို့ကရှိပါတယ်အဲနောက်တစ်ခုကဒီကျွန်တော်တို့လူတီတက်ကြွလှူရှားတဲ့သူတွေဆိုရင်တော့တို့ကပို့ပြီးတော့ဖမ်းမှာဖမ်းကျင်နေတာပေါ့ဗျအခုလောလောဆယ်အနေထားမှာတော့မန္တလေးရဲ့အနေထားကိုပြောရရင်ဆိုရင်တော့ကျွန်တော်တို့ဒီဆရာဝန်တွေအားလုံးဒီ CDM ဝင်ထားတဲ့ဆရာဝန်တွေအားလုံးအဲနောက်တစ်ခုဒီဒေါ်လာရေးမှာပါဝင်နေတဲ့ဆရာဝန်တွေအားလုံးရဲ့လုံခြုံရေးကတော့တို့ရဲ့အချိန်မီဖမ်းဆီးနိုင်တယ်တို့နဲ့တွေ့တယ်ဆိုရင်တော့ဖမ်းဆီးနိုင်တဲ့အနေထားမှာရှိပါလေဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နေ့စဉ်လည်းပဲကျွန်တော်တွေ့နေရပါတယ်မန္တလေးကအခုချိန်ထိပေါ့နော်နေတိုင်းလိုပါပဲဒီဆန္ဒသိမှုကိုဆက်ကျင်တဲ့ဆန္ဒပြပွဲတွေကလည်းနေ့တိုင်းလိုပဲစတိုက်လိုရှိနေတော့မှာပဲနောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေမှာဆိုရင်ဥနာလိုဖန်နာစီယာကြာဆုံးသွားတာတည်ဆုံးသွားတာပေါ့နော်ဒါတွေလည်းပဲကျွန်တော်တို့ကြားနေရတယ်ဆိုတဲ့အခါကျတော့ဒီအခြေအနေကရောမန္တလေးကလူဒုရဲ့ဟလာဒီဆန္ဒသိဆန့်ကျင်မှုအပေါ်ဆန္ဒသိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုအပေါ်ထောက်ခံတဲ့ရေချင်ပေါ့အဲ့ဒီရေချင်က ဘယ်လောက်ထိအားကောင်းပါသေးလဲဆရာလူလူကအခုချိန်မှာဟိုစိုးရင်ကြောက်ရွံ့စိတ်တွေပူများနေတဲ့အနေအထားမျိုးရှိမနေဘူးလားဆရာ
အဲပြောရရင်တော့ပေါ့နော်ကျွန်တော်တို့ဒီမန္တလေးဟာဆိုရင်တော့ဒီမြေဥတော်လိုင်းကြီးကိုဒီကုတီစာဆိုင်ကနေပြီးတော့စတင်ခဲ့တယ်အဲအကုန်လုံးလည်းအဲဒီပြည်သူလူထုအားလုံးလည်းပါဝင်လာခဲ့တဲ့အဲဒီမြေဥတော်လိုင်းကြီးပေါ့နော်အဲနောက်အခုနောက်ပိုင်းဒီဖန်စီပစ်ခတ်မှုတွေချားတဲ့မှာကိုပဲအဲကျွန်တော်တို့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အခုချိန်ဒီမန္တလေးမှာဆက်ထွက်နေတဲ့လူငယ်တွေလည်းရှိပါတယ်အဲဒီဆရာတော်တွေလည်းนี่สิยะเสร็จเราดีมันตะลีไอ้กูดีสิกองสีกูละมะคันจองสนับปะนี่แหละเอออุสุดิเอานอกแต่ตะคูอ่ะอภิธมิอินอาสุดิลูกเมดิจองตาดิปี่ตูดิอกงลงอ่ะအခုချိန်ထိကိုဒီတော်လန်ရေးထဲမှာတက်ကြွစွာပါဝင်နေတော့မယ်ရှိပါသေးတယ်အဲတစ်ချက်ကတော့ဒီပြည်သူတွေကတော့ဒီကိုပစ်ကြောင့်မလို့ဒီကိုပစ်ကိုကြောက်ရွံ့တာရောသူဒီစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကိုကြောက်ရွံ့တာကြောင့်မလို့နောက်ဆုံးနေတဲ့အဲခြေတလန်းလေးလောက်နောက်ဆုံးနေတဲ့အနေထားမှာပဲရှိပါတယ်ဗျဟုတ်ပြောရမယ်ဆိုရင်တော့ဒီတော်လန်ရေးမှာအချိန်ဟုံကကြာမသွားသေးဘူးလို့ကျွန်တော်တို့ကတော့ပြောလို့ပါတယ
်ဟုတ်ဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးဆရာကပြောသလိုအချိန်ဟုံကြာမသွားသေးဘူးဆိုတဲ့အခါကျတော့အခုဆိုရင်လည်းပဲကျွန်တော်တို့ February ဆိုရင်အခုဩဂုတ်ပေါ့နော်လာက March April May June July August ဆိုတော့ခုနှစ်လအနာသိန်းနာခုနှစ်လပြည့်တော့မယ်လို့ပြောရမှာပေါ့ဆရာဟုတ်လားဆရာကပြောတဲ့အတိုင်းပါပဲဒီသားတချို့မှာမန်လေးအပါဝင်ဒီသားတချို့မှာခုချိန်ထိအနာသိန်းနာကိုလက်မခံဘူးဒီမိုကရေစီအစိုးရကိုပြန်ပေးပါဆိုပြီးတော့တောင်းတဲ့လှုပ်ရှားမှုတွေကလည်းပဲရှိနေသေးပါပဲဆရာတစ်ဖက်မှာလည်းပဲဟလာစစ်ကောင်စီဘက်ကအခုအချိန်အထိကိုဟလာဖြိုခွဲတာဖမ်းဆီးတာပြစ်ခတ်တာအချိန်ရော့မသွားပါဘူးကြာလဲတည်ပါတယ်တနိုင်ငံလုံးလို့လို့မှာပဲဟလာဖယ်ထွက်တယ်လို့ဆိုရရဝတ်တွေနဲ့တနက်တွေကင်ပြီးတော့ဖမ်းတာကအစကျွန်တော်တို့တွေ့နေရပါတယ်ကျွန်တော်တို့ကိုယ်တိုင်နဲ့တည်နေပို့ရပါတယ်အဲ့ဒီအခြေအနေအောက်မှာဆရာရဲ့လှုပ်ရှားမှုဘယ်လောက်ကြံ့ကြံ့ခံပြီးတော့ဆက်ပွားနေနိုင်မယ်လို့ဆရာယုံယုံကြည်ကြည်ပြောနိုင်ပါတယ်ခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီတော်လန်ရေးပြီးဆုံးတဲ့အချိန်အထိကိုကျွန်တော်တို့ကတော့ကြံ့ကြံ့ခံပြီးတော့ရက်တီပြီးတော့ပြည်သူဘက်ကရက်တီပြီးတော့ကြံ့ကြံ့ခံပြီးတော့ဒီတော်လန်ရေးမှာအဆုံးထိတိုက်ပွဲဝင်သွားဖို့ရာကျွန်တော်တို့အဖွဲ့အနေနဲ့စုံဖြတ်ထားပြီးသားပါဗျဟုတ်ကဲ
့ဟုတ်ကဲ့ပါဆရာအခုလို့ဆက်သွယ်မြင်ရင်းပြုတဲ့အတွက်ကျေးဇူးတင်ပါတယ်ရန်ရယ်ရန်ရယ်ပေါင်းခင်းရှင်းပါစေဆရာတို့မျော်မှန်းတဲ့ပန်းတိုင်ကိုအကြခင်မှာပဲရောက်ရှိနိုင်ပါစေလို့ကျွန်တော်ဆန္ဒပြုပါရခင်ဗျဟ
ုတ်ကဲ့ပါဗျဟုတ်ကျေးဇူးတင်ပါတယ်ဗ
ျကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းနားဆင်ကြတာဖြစ်ပါတယ်ဒီစီစဉ်အပါအဝင် VUE ကနေထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VUE website စာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။မြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနေ့စဉ်စုစည်းတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
မနက်ကမှဆရာနာသိမှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ဆဲရှိတဲ့အကြောင်းအကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လူရက်ကိုပြစ်တင်ရှုတ်ချတဲ့အကြောင်းမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့အမေရိကန်အနေနဲ့တန်တိတန်ချထားတဲ့အကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့စင်ကာပူခီးစီအတွင်းမှာပြောသွားခဲ့ပါတယ်။ COVID-19 ရောဂါနဲ့ဆေးရုံတက်ကူတောက်မှုခံယူခဲ့တဲ့ဆရာနာရှင်ဟောင်းအငိမ့်စားဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဇနီးဖြစ်သူဒေါ်ချိုင်ချိုင်တို့ယောဂသက်တာပြောက်ကင်းပြီးဆေးရုံကဆင်းသွားကြပြီလို့ဆေးရုံတာဝန်ရှိသူတူကိုကိုကားပြီး AB သတင်းမှရေးထားပါရယ်အသက်88နှစ်အရွယ်ဦးတန်းရွှေနဲ့ဇနီးဒေါ်ချိုင်ချိုင်တို့ကိုနေပြည်တော်တိုက်ချောင်းစစ်ဆေးရုံကနေတောက်ကြနေကဆင်းဝင်ပြေးလိုက်တာလို့လည်းနာမည်မဖော်လို့တဲ့အဲ့ဒီဆေးရုံတာဝန်ရှိသူကပြောတဲ့အကြောင်း AB သတင်းမှရေးထားပါရယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်အတွင်းကိုဗစ်ရောဂါအတွက်တခွဲနမူနာပေါင်း 11,940 ကိုစစ်ဆေးခဲ့တာမှာယောဂဘုတ်ကူးဆက်သူ 2,506 ယောက်တွေ့ခဲ့ပြီးသေဆုံးသူက 219 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည 8:00 နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂကူးဆက်မှုကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးကချင်ပြည်နယ်ကမိုးညင်းနဲ့ဝိုင်းမော၊ကယားပြည်နယ်လွိုင်ကော၊စကိုင်းတိုင်းကကျွန်းလှနဲ့မွန်ပြည်နယ်ချောင်းစုံမြို့နယ်တွေမှာ Stay at home မလိုအပ်ဘဲအိမ်ပြန်ထွက်ဖို့အမိန့်ထပ်ထုတ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအခြေအနေနဲ့ပတ်သက်ပြီးဆက်မှုထိပ်သီးအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေဒီကနေ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ။
ဩဂတ်လ24ရက်နောက်ဆုံးရသတင်းအကြီးချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့မတ်အလိမ်မာနဲ့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုးစ်နဲ့ပီဂျေတို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ VOA Radio နဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကျန်းမာပေးကင်ကြပါစေ။ကျမခင်ဗျထွေးပါရှင်။This program has